Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ VOA American တိုင်းရဲ့2019ခုနှစ်နိုဝင်ဘာလ15ရက်တောက်ကြနေ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ1925 32လိုင်းလက်မီတာ190အပြင် VOA ရဲ့ Facebook စာမျက်နှာ VOA Bambies News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါလိမ့်ရှင်။ကျွန်မခွန်ညိုပါ။ခုညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်။
ကျွန်တော်အောင်လင်းပါဒီညနားဆင်မဲ့တဲ့နေ့မှာတော့အမေရိကန်သမ္မတဒေါ်နယ်ထရမ့်ပေါ်အရေးယူနိုင်ရေးစုံစမ်းနေတဲ့အောက်လွှတ်တော်မှာရာဥကဖေရှားခံခဲ့ရတဲ့ယူကရိန်းဆိုင်ရာအမေရိကန်သမ္မတကြီးထွက်ဆိုနေပါပြီ။မြန်မာနိုင်ငံကတိုင်းရင်းသားဒေသတွေမှာကြီးလေးတဲ့လူခွေချုပ်ဖောက်မှုတွေကျူးလွန်နေတယ်ဆိုတဲ့ဆူဆဲချက်နဲ့ဆုံးဖြတ်ချက်တည်းချမှတ်ရေးကုလသမဂ္ဂမှာဆွေးပြထားပါတယ်။ဒီလိုထိတန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆုမျက်မွန်နဲ့ထူးချင်ညာပြီးသွားမှာပါ။
အခုညပိုင်းသတင်းလွှာတွေထဲမှာတော့လူမျိုးတွန်းတပ်ဖြတ်မှုတာစီရေးဆိုင်ရာသဘောတူစာချုပ်ကိုမြမအစိုးရဘက်ကချိုးဖောက်ခဲ့တဲ့ဆိုတဲ့ဆွဲချက်နဲ့ပတ်သက်လို့မြမအစိုးရဘက်ကအခုလိုတုံ့ပြန်ပါတယ်
။မြမနိုင်ငံအနေနဲ့ဒီကိစ္စကိုနိုင်ငံတကာဥပဒေကြောင်းရပါတော့အတုံ့ပြန်ဆောင်နိုင်ဖို့ပဲလုပ်သွားမယ်လို့ဖြစ်ချင်ပါတယ်။နောက်ကင်တာနာအာဂျင်တီးနားတရားဆွဲတဲ့ကိစ္စပါနော်။
သမရယုံဝင်ကြီးဌာနပြောခွင့်ရရဲ့ပြောကြားချက်နဲ့အတူထုတ်လွှင့်ပေးမှာပါ။ချင်းမျိုးသားလွှတ်တော်ကိုယ်စားလှယ်ဖန်ခံထားရတဲ့ကိစ္စပြည်တော်စုလွှတ်တော်မှအရေးကြီးဆိုတင်တဲ့အပေါ်မှာတုံ့ပြန်ချက်တွေရှမ်းပြည်နယ်မြောက်ပိုင်းဝပြည်နယ်ကိုပိုင်အုပ်ချုပ်ခွင့်ရဒေသမှာ2020ရွေးကောက်ပွဲအတွက်စတင်ပြင်ဆင်နေတဲ့အချိန်ဤနဲ့မြမပြည်မှာနာမည်ကြီးတစိကာအသစ်တွေနဲ့တပတ်ရစ်တွေအယောင်ပြန်ခံဖွင့်လှစ်တဲ့အကြောင်းကိုလည်းနားဆင်ကြရမှာပါ။အခုရင်းဆုံးတော့ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြတ်မွန်တို့ပြောပြပါမယ်ရှင်။
အမေရိကန်သမ္မတဒေါ်နယ်ထရမ့်ပေါ်အရေးယူနိုင်ရေးစုံစမ်းစစ်ဆေးနေတဲ့အောက်လွှတ်တော်မှာရာဥကဖေရှားခံခဲ့ရတဲ့ယူကရိန်းနိုင်ငံဆိုင်ရာအမေရိကန်သမ္မတကြီးကျန်းနာပွဲမှာထွက်ဆိုနေပါပြီ။မေကွန်ထုတ်စရာကောင်းတဲ့လူတွေရဲ့မောင်းမမှန်ပြောတာတွေကိုအခြေခံပြီးသမ္မတကြီးတယောက်ကိုဆွေးရကရာဥကဖြုတ်ဖို့ဆုံးဖြတ်ခဲ့တာမယုံနိုင်စရာလို့ရဖြစ်နေလေသမ္မတကြီးရောမရီယက်ဗန်နိုဗစ်ချာသူ့ကိုရာဥကဖေရှားခံရတဲ့အချိန်မှာပဲပြောဆိုထားတာပါ။ပေါ်တူနေကစခဲ့တဲ့ကျန်းနာပွဲမှာတော့ယူကရိန်းနိုင်ငံဆိုင်ရာအမေရိကန်ယာယီသမ္မတကြီးဝီလျံတေလာယူကရိန်းမူဝါဒရေးရာကိစ္စတွေကိုကြီးကြပ်ရတဲ့ဒူလက်ထောင်နိုင်ငံခြားရေးဝန်ကြီးဂျော့ဂျ်ကန်တို့လည်းထွက်ဆိုခဲ့ကြပါတယ်။2020ပြည့်သမ္မတရွေးကောက်ပွဲမှာဒီမိုကရက်တစ်ပါတီကပြန်ပြစ်ဖြစ်လာနိုင်တဲ့ဒုသမ္မတအောင်ဂျိုးဘိုင်ဒန်ပေါ်အချင်းဖြစ်ချက်ဆမှုဆွဆွဲချက်နဲ့စုံစမ်းမှုနဲ့2016အမေရိကန်သမ္မတရွေးကောက်ပွဲမှာယူကရိန်းကဂျာဝန်ဆွတ်ပတ်ခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေကိုစုံစမ်းပေးဖို့ယူကရိန်းနိုင်ငံကိုသမ္မတထရမ့်ကပြည်အားပေးဖို့ကြိုးစားခဲ့တယ်ဆိုပြီးအစောပိုင်းတစ်ကပိတ်စုံစမ်းမှုတွေမှာလည်းအမေရိကန်အစိုးရတရမတ်သုံးစုလုံးထွက်ဆိုထားကြပါတယ်။
အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့ပုတ်ကိုရေးဆိုင်ရာရှင်းနေရူဒီဂျူလီယာနီအပေါ်အစိုးရရှင်းနေတွေစုံစမ်းစစ်ဆေးမှုတွေကိုစတင်လိုက်ပြီဖြစ်ကြောင်း Bloomberg သတင်းဌာနကသတင်းထုတ်ပြန်ခဲ့ပါတယ်။ဗန်နာရေးဆိုင်ရာစီးမျဉ်းစည်းကမ်းတွေဖောက်ဖျက်မှုရှိမရှိပြည်ပနိုင်ငံတခုအတွက်အကျိုးဆောင်အဖြစ်တရားဝင်မှတ်ပုံတင်ဖို့ပြက်ကွက်မှုစတဲ့ဆွဆွဲချက်တွေနဲ့စုံစမ်းနေတာဖြစ်ကြောင်းလည်းသတင်းကဖော်ပြခဲ့ပါတယ်။နယူးယောက်မြို့တော်ဝန်ဟောင်းလည်းဖြစ်တဲ့သမ္မတရဲ့ရှင်းနေဂျူလီယာနီဟာသမ္မတထရမ့်အပေါ်အရေးယူရေးအောက်လွှတ်တော်စုံစမ်းစစ်ဆေးမှုတွေမှာအဓိကနေရာကပါဝင်နေသူဖြစ်ပါတယ်။သမ္မတထရမ့်ကရှင်းနှစ်သမ္မတရွေးကောက်ပွဲမှာနိုင်ငံရေးပြိုင်ဘက်ဖြစ်လာနိုင်ခြင်းရှိသူဒုသမ္မတဟောင်းဂျိုးဘိုက်ဒန်အပေါ်စုံစမ်းစစ်ဆေးပေးဖို့ယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီကိုဖိအားပေးခဲ့တဲ့ဆိုပြီးအောက်လွှတ်တော်ဒီမိုကရက်အမတ်တွေကစုံစမ်းနေတဲ့နေရာမှာရှင်းနှစ်ဖြစ်သူဂျူလီယာနီရဲ့အခမ်းအနားကိုသိနိုင်ဖို့လဲကြိုးပမ်းနေကြပါတယ်။ဗဟုအစိုးရရဲ့စုံစမ်းစစ်ဆေးမှုတွေအတွင်သမ္မတရဲ့အကျိုးဆောင်ဂျူလီယာနီအဖြစ်ရှိကြောင်းတွေ့ရှိခဲ့မယ်ဆိုရင်သူ့အနေနဲ့အောင်းမိမှာမဟုတ်ဘူးလို့နယူးယောက်တာမိုင်းခရိုင်ရှင်းနှစ်ချုပ်ယုံမှအစိုးရရှင်းနှစ်ဖြစ်တာဝန်ထမ်းခဲ့ဘူးသူတဦးကိုကိုးကားပြီးတော့လဲ Bloomberg သတင်းကဖော်ပြခဲ့ပါတယ်။
As instance တွေကြောင့်ဖြစ်တန်ရရှိသူအမေရိကန်နိုင်ငံသားတယောက်ကိုဒီကနေ့ပဲလေကြောင်းကနေနေရပြန်ပို့လိုက်တဲ့အကြောင်းတူဂီနိုင်ငံကပြောလိုက်ပါတယ်။တူဂီနဲ့ဂရိနိုင်ငံနယ်စပ်ကဂျာကန်နယ်မြေမှာရဲတော်ကြာပိတ်မိနေခဲ့တဲ့အမေရိကန်နိုင်ငံသားကိုဂရိနိုင်ငံဘက်ကဝန်ဝင်ရင်းဆန်လိုက်ပြီးတဲ့နောက်တူဂီနိုင်ငံကနေရပြန်ပို့လိုက်တာဖြစ်တဲ့အကြောင်းတူဂီပြည်ထောင်ဝန်ကြီးဆူလီမန်ဆူလူကပြောဆိုလိုက်တာပါ။ဂရိနိုင်ငံကိုပို့ဖို့တောင်းဆိုခဲ့ပေမဲ့ဂရိအနာဘိုင်းတွေဘက်ကလက်မခံခဲ့တာကြောင့်ခုနောက်ဆုံးတူရကီကအမေရိကန်ကိုပို့လိုက်တာလို့လဲဆိုပါတယ်။အဲဆူသွေးကျဖော်ဝင်နေဖြစ်တန်တဲ့ရှိသူတွေကိုတော့တူရကီနိုင်ငံကတင်းလာနေကစလို့နေရပြန်ပို့နေတာပါ။အာရာနွယ်ဘွားအမေရိကန်နိုင်ငံသားကိုတော့အီတန်ဘူမြို့ကနေလေကြောင်းကပြန်ပို့ခဲ့တာဖြစ်တဲ့ကြောင်းအန်ကာရာမြို့မှာပြည်ထောင်ဝန်ကြီးကသတင်းတောက်တွေကိုပြောခဲ့တာပါ။တူရကီနိုင်ငံဟာအဲဆူသွေးကျဖော်ဝင်တွေကိုတက်ဆိုင်ရာနိုင်ငံတွေထံပြန်လည်ပို့ဆောင်နေတဲ့ကြောင်းပြောခဲ့ပေမဲ့လည်းဘယ်နိုင်ငံတွေဆိုတာကိုတော့တူရကီပြည်ထောင်ဝန်ကြီးကအတိအကျပြောမသွားပါဘူး။
အ Italy နိုင်ငံကရေကြီးနေတဲ့ Venice မြို့မှာအထင်ကရ Saint Mark's ယဉ်ပြင်ကိုလူတွေမသွားနိုင်အောင်လို့မြို့တော်ဝန်ကဒီကနေ့ပိတ်လိုက်ပါတယ်။အရေးပေါ်အခြေအနေကြေညာထားတာဒုတိယမြောက်နေ့ဖြစ်တဲ့ဒီနေ့မှာရင်နောက်ထပ်ကြီးလာမယ်လို့ခန့်မှန်းထားချိန်နှစ်နာရီအလိုမှာပဲ Saint Mark's ယဉ်ပြင်ကိုအများပြည်သူမသွားနိုင်အောင်လို့မြို့တော်ဝန် Luigi Brugano ကပိတ်ခဲ့တာပါ။ရေလွှမ်းနေတဲ့ယဉ်ပြင်မှာလူတွေဖြတ်သွားနိုင်အောင်လုပ်ပေးထားတဲ့ယဉ်မျက်နှာပြင်ထက်မြင့်တက်တဲ့ဇင်းကြံလန်းတွေကိုမြို့တော်ဝန်ရဲ့အမိန့်ထွက်လာပြီးတဲ့နောက်မှာအလုပ်သမားတွေကဖယ်ရှားခဲ့ပါတယ်။ Saint Mark's ယဉ်ပြင်မှာရှိတဲ့ Byzantine Basilica ဖျားရှိခိုးကျောင်းဟာလည်းနှစ်ပေါင်း 1200 အတွင်းမှာ6ကြိမ်မြောက်ရေကြီးတဲ့ဒဏ်ကိုခံနေရပါတယ်။ဒီကနေ့တောက်ကြနေ့မှာဒီရေဟာ9ပေကျော်မြင့်တက်မယ်လို့ခန့်မှန်းထားပါတယ်။စံချိန်တင်အောင်ဒီရေကြီးမှုကြောင့်မြို့ကိုဖုံးလွှမ်းနေတဲ့ရေမျက်နှာပြင်လည်းမြင့်တက်နေပါတယ်။ Venice ရေပေါ်မြို့မှာနှစ်ပေါင်း90ကျော်အတွင်းအဆိုးဆုံးရင်ဆိုင်ရေကြီးမှုကိုရင်ဆိုင်နေရတာပါ။ပင်လယ်ရေမျက်နှာပြင်တဲ့6ပေကျော်ရေကြီးခဲ့တာကြောင့်အီတလီအစိုးရကအရေးပေါ်အခြေအနေကြာတာပြင်းနေကကြေညာခဲ့တာဖြစ်ပါတယ်။အရေးပေါ်ရေဘေးတုံ့ပြန်ရေးအတွက်ယူရိုငွေတန်း23ဆွဲဖို့အစိုးရကကနဦးခွင့်ပြုထားပါတယ်။သမိုင်းဝင်ရှေးဟောင်းမြို့မှာအဆောက်အုံတွေထိခိုက်ပျက်စီးမှုကိုပြင်ဆင်မွမ်းမံရေးအတွက်နိုဝင်ဘာ26ရက်နေ့ကျရဲ့အစည်းအဝေးလုပ်မယ်လို့ဝန်ကြီးချုပ်ဂျူစပေးကွန်တေကဒီကနေ့ပြောကြားခဲ့ပါတယ်။
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်မျိုးကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15453ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါခင
်ဗျ။ဗီယိုအမေရိကန်တန်မြန်မာဘာသာအစီအစဉ်ရဲ့တောက်ချန်နေညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။မြန်မာနိုင်ငံကတိုင်းရင်းသားဒေသတွေမှာကြီးလေးတဲ့လူခွင့်ရေးချုပ်ဖောက်မှုတွေကျူးလွန်နေတယ်ဆိုတဲ့ဆွဆွဲချက်နဲ့ဆုံးဖြတ်ချက်တည်းရဲ့ချက်မှတ်ရေးကုလသမဂ္ဂမှာအဆိုပြုလိုက်ပါတယ်။ကုလသမဂ္ဂပါဝင်ခိုင်လုံတဲ့စုံစမ်းမှုတွေကရရှိထားတဲ့သတင်းချက်လက်အစီရင်ခံစာတွေအရရခိုင်ကချင်းနဲ့ရှမ်းပြည်နယ်တွေပါဝင်နိုင်ငံတော်မှာလူခွင့်ရေးချုပ်ဖောက်မှုတွေအကြီးအကျယ်ဆက်လက်ဖြစ်ပွားနေတဲ့ပေါ်ရှုတ်ချတဲ့အကြောင်းလဲဆုံးဖြတ်ချက်ကိုပူတွဲအဆိုပြုခဲ့တဲ့အမေရိကန်ပြည်ထောင်စုကပြောဆိုလိုက်တာပါ။မနေ့ကကုလသမဂ္ဂထူထူညီလာခံရဲ့တတိယကော်မတီမှာတင်သွင်းတဲ့ဆုံးဖြတ်ချက်မူကြမ်းထဲမှာတော့ရိုဟင်ဂျာမွတ်စလင်တွေနဲ့တခြားလူနည်းစုတွေပါဝင်မြန်မာနိုင်ငံတွင်းမှာလူခွင့်ရရှိအောင်အကာအကွယ်ပေးဖို့နဲ့လွတ်လပ်ခွင့်ရရှိရေးအတွက်လည်းတောင်းတိုက်တွန်းခဲ့တာပါ။အချိန်နဲ့မှာပဲလူခွင့်ရချုပ်ဖောက်မှုတွေကိုစုံစမ်းဖော်ထုတ်ပြီးတာဝန်ရှိသူတွေကိုရေးယူဖို့လည်းတိုက်တွန်းထားပါတယ်။မြန်မာနိုင်ငံဘက်ကတော့နိုင်ငံတစ်ခုချင်းလိုက်ဆုံးဖြတ်ချက်ချမှတ်ကိုလက်မခံနိုင်တဲ့အကြောင်းကန့်ကွက်ခဲ့တာပါ2019ဩဂုတ်လတည်းရခိုင်ပြည်နယ်မှာမြန်မာလူမျိုးရေးတပ်ဖွဲ့ရဲ့စစ်စင်ရေးတွေအတွင်းလူခွင့်ရချုပ်ဖောက်မှုတွေစုစုပေါင်းကျူးလွန်ခဲ့ကြောင်းကုလသမဂ္ဂနဲ့နိုင်ငံတကာအသံဝင်ကစွပ်စွဲထားပြီးစုံစမ်းဖော်ထုတ်ဖို့လည်းတိုက်တွန်းနေကြတာပါ။ရူညာဆိုတဲ့အသုံးအနှုန်းကိုတရားဝင်အသိအမှတ်ပြုထားတဲ့မြန်မာစီရကတော့နိုင်ငံတကာနဲ့လူခွင့်ရဖွဲ့တွေကစွပ်စွဲနေသလောက်လူခွင့်ရချုပ်ဖောက်မှုတွေကျူးလွန်တာမရှိတဲ့အကြောင်းပြောဆိုထားသလိုကျူးလွန်ခဲ့တာတွေကိုစုံစမ်းဖော်ထုတ်အရေးယူတာတွေရှိကြောင်းလည်းပြောဆိုထားပါတယ်။
ဘင်္ဂလားဒေ့ရှ်နိုင်ငံဒုက္ခသည်စခန်းတွေကနေမလေးရှားကိုသွားဖို့ကြိုးစားတဲ့ရိုဟင်ဂျာဒုက္ခသည်122ယောက်ကိုဘင်္ဂလားပင်လယ်ော်ထဲမှာဘင်္ဂလားဒေ့ရှ်ကံယူတန်းဆောင်တပ်ဖွဲ့ကကြာတာပြေးတိကခေတင်ခဲ့ရတယ်လို့တပ်ဖွဲ့ပြောသွင်းခွင့်ရသူကပြောပါတယ်။ပင်လယ်ထဲမှာဆက်လီတစင်းဆက်ပြတ်ပြီးတော့နစ်မလို့ဖြစ်နေတယ်လို့တင်္ဂါတယ်တွေကအကြောင်းကြားတဲ့အတွက်ကင်းလက်အဖွဲ့သွားရောက်ကယ်ဆယ်ခဲ့ရကြောင်းကံယူတန်းဆောင်တပ်ဒုတိယတပ်မှူးစိန့်ဖုလ်အစ္စလာမ်ကရိုက်တာစတင်ထဏာကိုဒီကနေ့ပြောကြားပါတယ်။ဒုက္ခရောက်နေတဲ့ဆက်လီဘော်ကအမျိုးသမီး58ယောက်အမျိုးသား48ယောက်နဲ့ကလေး18ယောက်ကိုကယ်တင်နိုင်ခဲ့တယ်လို့ပြောပါတယ်။ဒီနှစ်ထဲမှာပဲဒုက္ခသည်စခန်းတွေကနေမလေးရှားကိုပို့ပေးမဲ့လူကုန်ကူးသူတွေလက်ကနေရိုဟင်ဂျာ900ထက်မနည်းကိုဘင်္ဂလားဒေ့ရှ်ရဲတပ်ဖွဲ့နဲ့ကံယူတန်းဆောင်တပ်ဖွဲ့တွေကကယ်တင်ခဲ့ရတယ်လို့လည်းဆိုပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်သွားခဲ့ကြတဲ့ရိုဟင်ဂျာတွေဟာဒုက္ခသည်စခန်းတွေကနေပို့မှုကောင်းမွန်တဲ့ဘဝရမယ်လို့မျှော်လင့်ပြီးထိုင်းနဲ့မလေးရှားဘက်တွေကိုသွားဖို့ကြိုးစားနေကြတာဖြစ်ပါတယ်။ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံတဲ့မြန်မာနိုင်ငံမှာလည်းရခိုင်ပြည်နယ်ဒုက္ခသည်စခန်းတွေကနေမလေးရှားကိုဆက်လီနဲ့သွားဖို့ကြိုးစားသူတွေကိုမနစ်က3ချိန်ဖမ်းမိခဲ့ပါတယ်
။မြန်မာနိုင်ငံပါဝင်မဲခေါင်ဒေသနိုင်ငံတွေနဲ့ကုလသမဂ္ဂရဲ့မူရစ်စီဝါနဲ့ရည်စွေးမှုတက်ဖြည့်ရေးယူ UNODC တို့ပူးပေါင်းပြီးဒေသတွေမူရစ်စီဝါတက်ဖြည့်ရေးအချိန်မြင့်မဲ့အစီအစဉ်တစ်ချက်ကိုဒီနေ့ပဲသဘောတူလိုက်ပါတယ်။ထောက်လိုင်းသတင်းတွေဖလှယ်တာနေဆက်ပြတ်ကျော်လှုပ်ရှားနေတဲ့ရည်စွေးခိုင်းတွေနဲ့ရည်စွေးခိုင်းတွေရဲ့မူရစ်စီဝါမှောက်ခွန်မှုတွေကိုနိုင်နေတဲ့လုပ်ငန်းတွေမှာပူးပေါင်းဆောင်ရွက်မှုတွေတိုးမြှင့်ဖို့သဘောတူလိုက်တာပါ။ဒေသတွင်းမူရစ်စီဝါထုတ်လုပ်မှုတွေနဲ့မှောက်ခွန်မှုတွေမှာအချက်ချာနေရဖြစ်တဲ့ရွှေတွေးကန်ဒေသ၃နိုင်ငံဖြစ်တဲ့မြန်မာ၊ထိုင်း၊လာအိုတို့အပြင်တရုတ်၊ဗီယက်နမ်၊ကမ္ဘောဒီးယားဝန်ကြီးတွေပါတက်ရောက်လာကြတဲ့ဘန်ကောက်မြို့ကစီဝေးပွဲမှာတော့ထောက်လိုင်းသတင်းအချက်အလက်တွေကိုပုံမှန်ဖလှယ်သွားဖို့နေဆက်ဖြစ်ကြောင်းစုံစမ်းမှုတွေကိုပုံမှန်ပူးတွဲဆောင်ရွက်သွားကြဖို့နဲ့မူရစ်စီဝါတက်ဖြည့်စီမံချက်တွေကိုပူးပေါင်းဆောင်ရွက်ဖို့တွေကိုသဘောတူခဲ့တာပါ။အရင်ကပူးပေါင်းဆောင်ရွက်မှုတွေကိုအခြေအနေလိုအပ်ချက်ရဆောင်ရွက်ခဲ့ရပြီးမြဲ Kukat, Bodin Che Yagare, Pobi Senegane, Tiya San, and Melo Mulin Jale, UN Orisie, Shitong Ashaia Tong, Jeremy Douglas, Piovare.
Australian Nanga, New South Wales Pide Ma, Long Journey, Tommy Jan, Tesondu Lea Shinje Ma, Milan Jamu Cheni, Bosola Nanelu Anaben with Ribe Tabare, Taujadi Nyabe Kuranai, George and T, Richmond Taujadi Damachide, Gospel Mountain, Myall Creek Road, Yadri Ma, Tommy Long Nide, Tommy Naku, Yebo Dritazia, Sema Shidelu, Mida Tapuega Tama Tabare, Mibe Melod Dinea, Manijare Doka de Rigole, a Yejong and Trap Yejabo, a Timmy Tabalo, Dawin Shiduriga, the Debate Tabare, Pinet the one Susuba, Tommy Langjamu Bang Chausse, Termine Shini B, Donze Lago Matina in the Babu, Tommy Reja, who the Dinner Balole, Yebo Chini, Topian Tabare, Nenetti Mokau Yisha Mune, Pujain Bobi, Pintanaraja, Nessin, Tommy Langjur de Che, Mayaki Ma, Tommy Ray Langjani Rapiparish.
Direct from Washington, the voice of America, the OA. Lumurun Tapchamu, Dasi, Sanya, the Boru Saja Gumyama, Suyabaka, Chu Powder, Sura Suswajane, Gambia, Nanganga, Kamakata, Bubi, Kula Tamagaye, Bima, Diai, Puepede, ICJ, Nangandaga, Diayo, Mam, Yamanangango, Diaswelaida, Go, Yamabaka, Ubri, Jang, Ya, then do the load, don't be on Dom, Elu, Piovare, Yamananga, Yesadin, Son Zambu, ICC, Nangaga, Yazwe, Konyunga, Quimpu, Lite, Kesane, Pataluro, Yamananga, ICC, Puezi, Sajo, Ma, Lama, Ye.
ထိုးထားတဲ့နိုင်ငံမဟုတ်တဲ့အတွက်ပူးပေါင်းဆောင်ရွက်မှာမဟုတ်ဘူးလို့တုံ့ပြန်တဲ့အကြောင်းဖီအိုအေသတင်းတောက်မိခါကစူးစီးတင်ပြထားပါတယ်ရှင်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်နဲ့ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လိုင်အပါအဝင်ထိတ်တန်းကောင်းဆောင်တွေကိုရိုဟင်ဂျာမွတ်စလင်တွေအပေါ်လူမျိုးတုံ့တက်ဖြတ်မှုနဲ့ဆွတ်ဆွဲပြီးရိုဟင် တဲ့ကိစ္စနဲ့ပတ်သက်လို့ကတော့သူကအခုလိုတုံ့ပြန်ပြောဆိုသွားပါတယ
်နိုင်ငံတော်ဆိုအနေနဲ့ဒီလမ်းကြောင်းကဖြစ်လာနိုင်တယ်ဆိုတော့ပြီးခဲ့တဲ့တနှစ်ကျော်လောက်ကလေးအတိုင်းကြိုပြီးတော့ခံမ်းမိပါတယ်ဒီကိစ္စနဲ့ပတ်သက်လို့လည်းအခုဆောင်ရွက်ဖွဲ့ရရှိရတယ်ကျွန်တော်တို့ဆောင်ရွက်နေတယ်မြန်မာနိုင်ငံကလက်မှတ်ထိုးထားတဲ့ condition တွေနောက်ဒီ ICJ ရဲ့ mandate ပေါ့နော်ပြီးရင်ဒီသူ့ရဲ့ mandate အပြင်သူ့ရဲ့ဆောင်ရွက်နိုင်တဲ့လုံထုံးလုံဒီပေါ့နော်နိုင်ငံတကာဥပဒေတွေကအများကြီးဆက်ဆက်ပါတယ်မြန်မာနိုင်ငံအနေနဲ့ဒီကိစ္စကိုနိုင်ငံတကာဥပဒေကြောင်းရပါနော်အတုံးပြန်ဆောင်ရွက်နိုင်ဖို့ပဲလုပ်သွားမယ်လို့ဖြစ်ချင်ပါတယ်နောက်ကင်တာနာအာဂျင်တီးနားတရားစွဲတဲ့ကိစ္စပေါ့နော်စီတော်ပြန်ကြည့်လိုက်ရင်လည်းဟို2012ကစပြီးတော့ဖြစ်ပေါ်ခဲ့တဲ့ကိစ္စအနေနဲ့2018ထိဒီပြည့်ရကာလကယူထားတာတွေ့ရတယ်ပေါ့နော်ဒီပေါ်မှာတော့အထူးတလဲကျွန်တော်တို့ဖြည့်ရှင်းဖို့မရှိပါဘူးနော်နောက် ICC ကိစ္စပေါ့နော်ကျွန်တော်တို့ ICC ကမြန်မာနိုင်ငံပေါ်မှာစုံစမ်းစစ်ဆေးမှုပြုလုပ်ခြင်းဟာနိုင်ငံတကာဥပဒေနဲ့မညီညွတ်ဘူးဆိုတာအတိအလင်းဖော်ပြထားပြီးဖြစ်ပါတယ်အခုလည်းဒီဘောသာဖြစ်ပါတယ
်နိုင်ငံတကာဘက်ကဆွဆွဲပြောဆိုနေတာတွေနဲ့ပတ်သက်လို့အစိုးရဘက်ကငြင်းပယ်နေတာမျိုးမရှိပဲနိုင်ငံတကာဘက်ကပညာရှင်တွေပါဝင်တဲ့စုံစမ်းစစ်ဆေးရေးကော်မရှင်ဘက်ကမကြခင်ထွက်ပေါ်လာမဲ့အစီရင်ခံစာကတွေ့ရှိသမျှအချက်တွေကိုလက်ခံပြီးတာဝန်ခံဖြည့်ရှင်းသွားမယ်လို့လည်းဦးဇော်ထေးကပြောဆိုလိုက်ပါတယ်
အခုလောလောဆယ်မှာတော့ကျွန်တော်တို့ဟိုပြပကပေါ့နော်ယုံကြည်စိတ်ချယုံကြည်တိုက်တဲ့လူတွေပါဝင်တဲ့တရားလွတ်လပ်တဲ့စုံစမ်းစစ်ဆေးကော်မရှင် ICO ကြီးဖွဲ့စည်းထားပါတယ်အဲ့ဒီ ICO ကြီးကလည်းကျွန်တော်တို့စုံစမ်းစစ်ဆေးဆဲဖြစ်ပါတယ်နောက်တစ်ဖက်မှာလည်းတက်မတော်ကစုံစမ်းစစ်ဆေးကုံရုံကိုတော့ inquiry ဆိုတာဖွဲ့ပြီးဆောင်ရွက်နေပါတယ်ကျွန်တော်တို့ပြည်တွင်းမှာဒီလိုမျိုးဟိုစုံစမ်းစစ်ဆေးမှုတွေပေါ့မြန်မာနိုင်ငံအနေနဲ့လုပ်နေတာလှုပ်ဆောင်နေတာဖြစ်ပါတယ်တတိယအချက်အနေနဲ့ဒီစုံစမ်းစစ်ဆေးမှုတွေကနေပြီးတော့ကျွန်တော်တို့ ICO ကြီးစုံစမ်းစစ်ဆေးချက် report ထွက်မယ်စစ်ဆေးချက်ကနေပြီးတော့တွေ့ရှိချက်တွေထွက်လာမယ်နောက်ချက်ကတက်မတော်ကကိုတော့ inquiry ပေါ့နော်စုံစမ်းစစ်ဆေးခုံရုံးကတွေ့ရှိချက်တွေရှိတယ်ဆိုတော့လည်းသူတို့ထုတ်ပြန်ထားတယ်ပေါ့နော်ဒီလိုမျိုးချိုးဖောက်မှုဆိုင်ရာလှုပ်ဆောင်ချက်တွေရှိတယ်ဆိုရင်ကျွန်တော်တို့အစိုးရအနေနဲ့ဥပဒေနဲ့ညီအရေးယူသွားမယ်
ဥပဒေပညာရှင်ဒေါက်တာဆလိုင်းဝန်ကျုံးလင်ကတော့ အစိုးရရဲ့တုံ့ပြန်ချက်ကမြန်မာနိုင်ငံရဲ့ပုံရိပ်မြန်မာနိုင်ငံရဲ့စီးပွားရေးနိုင်ငံတကာဘက်ကမြန်မာနိုင်ငံအပေါ်အမြင်တွေနဲ့နိုင်ငံတကာဘက်ကသတ်မှတ်ချက်တွေအပေါ်အကျိုးသက်ရောက်မှုတွေရှိမှာဖြစ်တာကြောင့်အစိုးရအနေနဲ့ဒီအပိုင်းကိုအကောင်းဆုံးတုံ့ပြန်သွားစေလိုတယ်လို့အကြံပြုဆွေးနွေးသွားပါတယ
်။ဒီနေ့အာဂျင်တီးနား you know Aries District Committee နဲ့ကိစ္စကိုတုံ့ပြန်စရာမလိုဘူးဆိုတာကတော့အစိုးရသူသဘောထားကိုပြောတာဖြစ်မယ်။အဲ့ဒီ ICC တရားရုံးနဲ့အာဂျင်တီးနားကျွန်တော်အဲရစ်ကဒီစတီကောကတရားရုံးကိုကျွန်တော်တို့ကမတုံ့ပြန်ဘူးဆိုပြီးတော့ကြော်ဖြတ်လို့ရတဲ့ကိစ္စမဟုတ်ဘူး။အဲ့တော့နံပါတ်၁ကကျွန်တော်တို့ကဥပဒေရအကျိုးသက်ရောက်မှုစဉ်းစားဖို့လိုတယ်။ဒုတိယကနိုင်ငံရေးရအကျိုးသက်ရောက်မှုအကျိုးသက်ရောက်မှုအစိုးဖြစ်ဖြစ်အကောင်ဖြစ်ဖြစ်အဲ့ဒါကိုလည်းစဉ်းစားဖို့လိုတယ်။တတိယချက်ကဒီလိုမျိုးနိုင်ငံတစ်ခုကနိုင်ငံတကာဆက်ဆံရေးနေပြန်မှာနာမည်ပြတဲ့နာမည်ပြဖြစ်နေတဲ့အချိန်မှာစီးပွားရေးနဲ့လည်းဆိုင်တယ်လူမှုရေးနဲ့လည်းဆိုင်တယ်တခြားစီးပွားရေးလူမှုရေးနဲ့ပတ်သက်တဲ့ကိစ္စတွေနဲ့လည်းဆိုင်တယ်ဒီဟာတွေအားလုံးကိုထက်သွက်ပြီးတော့ကျွန်တော်တို့မြန်မာနိုင်ငံအစိုးရဖက်ကနေအကောင်းဆုံးတုံ့ပြန်နိုင်ပါစေလို့ကျွန်တော်ကတော့မျှော်လင့်ပါတယ
်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကရောက်နေတဲ့ဒုက္ခသည်တွေပြန်လာရေးလုပ်ငန်းစဉ်မှာတော့ဘင်္ဂလားဒေ့ရှ်ဘက်ကနှစ်နိုင်ငံပူးပေါင်းဆောင်ရွက်မှုအားနည်းနေတာကြောင့်မအောင်မမြင်ဖြစ်နေရတယ်လို့ဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်ပါတယ်မြန်မာအစိုးရဘက်ကရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုလက်မခံဘဲပယ်ချထားပေမဲ့တစ်ဖက်နိုင်ငံဘက်ကထွက်ပြေးသွားတဲ့ဒုက္ခသည်တွေပြန်လာနိုင်ရေးကုလသမဂ္ဂအပါအဝင်နိုင်ငံတကာအဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်နေကြောင်းလည်းပြောဆိုသွားပါတယ်ရှင်
တော်ရရှင်များရှင်ရခိုင်ပြည်နယ်ကဖြစ်ခဲ့တဲ့ပြဿနာတွေအကျွဲ့ ICJ နိုင်ငံတကာတရားရုံးမှာဂမ်ဘီယာနိုင်ငံကဒီသတင်းသက်ထဲမှာပဲတရားစွဲလိုက်တဲ့အပေါ်နိုင်ငံအတော်များများကပါအားပေးခဲ့ကြပါတယ်လူခွင့်ရချိုးဖောက်မှုဆွဆွဲချက်တွေအထူးသဖြင့်ရခိုင်ပြည်နယ်ကပြဿနာတွေကြောင့်မြန်မာနိုင်ငံဟာနိုင်ငံတကာဆက်ဆံရေးမှာအရေးနှိမ့်လာနေပါပြီလားနိုင်ငံတကာဖိအားတွေကတဒမန်ဆက်ဆံရေးမှာနောက်ဆက်တွဲဘယ်လိုအကျိုးဆက်တွေကြုံရနိုင်ပါသလဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမိမြလူသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့လူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ bamis@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ
။ VOA ရဲ့တောက်ကြနေညပိုင်းအစီအစဉ်တွေနားဆင်နေကြရတာပါရှင်။ချင်းပြည်နယ်ပလဝမြို့နယ်မဲဆန္ဒနယ်အမျိုးသားလွှတ်တော်ကိုယ်စားလှယ်ဥဟွေတင်ကိုဖမ်းထားတာကန့်ကွက်ရှုံချကြောင်းနဲ့အများဆုံးပြန်လွှတ်ပေးဖို့ပြည်ထောင်စုလွှတ်တော်မှအရေးကြီးအဆိုတင်သွင်းတာကိုရခိုင်လက်နက်ကိုင်အဖွဲ့ AA ဘက်ကကြောင်းကျိုးစီလျော်မှုမရှိဘူးဆိုပြီးတော့ဝေဖန်ပါတယ်။ဒီဥဟွေတင်ရဲ့ကိစ္စကို AA ကဖမ်းထားတဲ့ဥွေတင်ရဲ့ကိစ္စကိုရခိုင်တိုင်းရင်းသားပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်တာအေးမောင်ကိုအစိုးရဘက်ကတရားစွဲထောင်ချတာနဲ့နှိုင်းယှဉ်ပြီး AA ဘက်ကပြောခဲ့တာကိုလည်းလက်ရှိအာဏာရပါတီလွှတ်တော်အမတ်တွေကဘလို့တုံ့ပြန်ပါသလဲဆိုတာ VOA မြန်မာပိုင်းသတင်းတောက်နိုင်ကွန်းအိမ်သတင်းပေးပို့ထားပါတယ်ရှင
်။ဟုတ်ကဲ့ပါအမျိုးသားလွှတ်တော်ကိုယ်စားလှယ်ဥွေတင်ဖမ်းဆီးခံခဲ့ရမှုနဲ့ပတ်သက်လို့ပြည်ထောင်စုလွှတ်တော်တွင်ဒီလိုအရေးကြီးဆိုတင်တွင်တာဟာကြိုးကြောင်းစီလွယ်မှုမရှိဘူးလို့အေရခိုင်လက်နက်ကန်ဖွဲ့ပြောခွင့်ရခိုင်တုခကဆိုပါတယ
်။သူကပါလီမန်အမတ်တယောက်နေနဲ့နော်သူ့အလုပ်ကိုသူမလုပ်ပေးနဲ့ဗမာစစ်တပ်ရဲ့ထောက်လိုင်းလုပ်ငန်းတွေကိုသူကနေပြီးတော့ဟိုတောက်လျှောက်လုပ်နေတယ်။တစ်ဖက်မှာဘာသာရေးလူမျိုးရေးပဋိပက္ခတွေဖြစ်အောင်နေပြီးတော့မှနောက်ခွေကနေပြီးတော့ဒါလူငယ်တွေကိုတွေးကြုံလုံးဆိုပြီးတော့လုပ်နေတဲ့ဥစ္စာတွေရှိတယ်။အဲဒါကြောင့်မို့လို့ဥွေတင်ကအဖမ်းခံရတာဖမ်းကြည့်တဲ့အတွက်ကြောင့်မို့လို့နော်ဒီပါလီမန်မှာနေပြီးတော့ဒီလွှတ်ပေးဖို့အတွက်တင်နေဆိုတဲ့ဥစ္စာကတော့ဘယ်လိုမှဟိုကြိုးကြောင်းစီလီမှုလေးမရှိတဲ့ကိစ္စဖြစ်တယ်ဒီဥွေတင်ကိစ္စနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဘာမှဒီခံထားတာမရှိဘူးဟိုကျွန်တော်တို့ကလုံးကင်းလုံးထိုက်တာကိုလုံးနေတာလို့ပဲကျွန်တော်တို့ကတော့ဒါအခိုင်အမာပြောနိုင်တယ်ကြာကျွန်တော်ကအရေးကြီးဆိုတင်လိုက်တာပဲနိဒါကိုကျွန်တော်16ရက်နေ့ကမှကွန်မေရဆွေးကြမှာကျွန်တော်ကဥရင်းနဲ့အချမ်းဖက်ဖမ်းဆီးတာမျိုးဒီကံကဆန့်ကွက်စွာရှင်းချတာပါ
ဒီနေ့အတွင်းမှာမြို့ရလွှတ်တော်ကိုယ်စားလှယ်ဥဝေတင်းကိုရခိုင်လက်နက်ကိုင်အေဖွဲ့ကဖမ်းဆီးခဲ့တယ်လို့အမျိုးနယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်တာအေးမောင်ကိုလည်းနိုင်ငံတော်ပုံကံမှုနဲ့နိုင်ငံတော်အကြီးအကျယ်ပြည့်စုံမှုပုံမှန်နဲ့ဒီမတ်လမှာအာဏာပိုင်တွေကနေဆွဲချက်တင်ပြီးထောင်ဒဏ်22နှစ်ချမှတ်ခဲ့ပါတယ်ဒေါက်တာအေးမောင်ဖမ်းဆီးခံရတာဟာဒီဇယ်ဥပဒေကိုချိုးဖောက်လို့ဖြစ်ကြောင်းပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်တာလှမိုးကဆိုပါတယ်
ဒီဇယ်ဥပဒေကိုဒေါက်တာအေးမောင်ကချိုးဖောက်တဲ့အတွက်ကျွန်တော်ဥပဒေရဖမ်းဆီးတယ် ဒီပြန်လေးချိပါကုန်ပြီးပြီမှာလုံချင်းဖြစ်ပါတယ်သူရဲ့နိုင်ငံတော်ရဲ့ဒီစဲဥပဒေကိုချိုးပေါက်တာဥပဒေရရင်ခံရတဲ့ကျွန်တော်အနေနဲ့ဗမာပြည်ဆရာအကြောင်းမရှိပါဘူးအေးပြောခွင့်ရခိုင်ဒုက္ခကတော့တောက်တာအိမ်မောင်ဖန်းစီထောင်ချခံရတာဟာအစိုးရအနေနဲ့ဥပဒေကိုလူသလိုတုံးချနေတယ်လို့ဝေဖန်ထားပါတယ်ဘာလီမအမမလို့ဥဝေတင်းကိုနေပြီးတော့လှုပ်ပေးတဲ့နေလို့ရှိရင်တော့ဒေါက်တာအိမ်မောင်
အဲ့လိုမျိုးတွေပြောလာတဲ့ဥစ္စာကတော့ဥပဒေကိုသူတို့လိုသလိုမျိုးဆွေးပြီးတော့အဲ့လိုမျိုးကျင်းတုံးနေတဲ့ဥစ္စာကတော့ဒါဘယ်လိုမှလက်ခံနိုင်စရာမရှိတဲ့ကိစ္စဖြစ်တယ်။အေးတပ်ဖွဲ့ကနေဖမ်းဆီးထားတဲ့ချင်းမြင့်နဲ့ပလဝမြို့နယ်အမျိုးရဟလှုပ်တော်ကိုယ်စားလှယ်ဦးဝေးတင်းကိုအမြန်ဆုံးပြန်လှုပ်ပေးဖို့ချင်းရဖက်လူမှုဖွဲ့စည်း40ကျော်ကနိုဝင်ဘာလ17ရက်နေ့မှာတောင်းဆ ကျွန်တော်တို့ထုတ်ပြန်ချိန်နဲ့ချက်ထုတ်ပြီးမှာတို့မီဒီယာစီမှာပြောရတယ်ကျွန်တော်တို့ထုတ်ပြန်ချိန်နဲ့ချက်ထုတ်ပြီးမှာတို့မီဒီယာစီမှာပြောရတာရှိတယ်အဲ့ဒါတော့တို့မဟုတ်ပေဘူးလို့ပြောရတာရှိတယ်ဒါပေမဲ့ကျွန်တော်တို့ဖက်နေနောက်တစ်ဆင့်ဒီဖြစ်ချပေးဖို့ကျွန်တော်တို့လို့စီလုပ်နေတာဟာတော့ရှိတယ်အခုပြင်ဆင်နေတာဟာတော့ရှိတယ်ပလက်ဝါမျိုးနဲ့မျိုးရလှတော်ကိုယ်စားလှယ်ဦ
တိုင်းဒေသတွေကဝပြည်သွေးစည်းညီညွတ်ရေးအဖွဲ့ UWSA ထိန်းချုပ်နယ်မြို့နယ်တွေမှာ2020ရွေးကောက်ပွဲကျင်းပနိုင်ဖို့ဝပါတီ3ခုပူးပေါင်းဆောင်ရွက်ဖို့ပြင်ဆင်နေသလိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်နဲ့လည်းညှိနှိုင်းနေပါတယ်။ဝတိုင်းဟင်းသားပါတီတွေဘက်ကတော့ရွေးကောက်ပွဲကျင်းပနိုင်ဖို့အကောင်းဘက်ကမျှော်လင့်ထားတဲ့အကြောင်းအပြည့်စုံကို VOA မြန်မာပိုင်းသတင်းတောက်ကိုစောထက်သတင်းပေးပို့ထားပါတယ်ရှင်
။ UWSA လာရှိုးဆက်ဆံရေးရုံးတာဝန်ခံဦးညီရန်ကိုVOA ကဆက်သွယ်ကြည့်ရတဲ့အခါမှာရွေးကောက်ပွဲဖြစ်နိုင်ခြေဟာအကြီးအကဲတွေရဲ့ညှိနှိုင်းဆွေးနွေးမှုတွေပေါ်မူတည်လိမ့်မယ်လို့ပြောပါရတယ်
။တကူတော့ရှိတာဒီနိုင်ငံတော်အစိုးရနဲ့ကျွန်တော်တို့ဌာနချုပ်နဲ့ဘယ်လိုများဒါရိုက်ဆက်သွယ်မှုတွေရှိလဲဆိုတာတော့ကျွန်တော်တို့မသိရပါဘူးနော်။ဘယ်လိုပဲဖြစ်ဖြစ်ဒါဘုဌာနချုပ်နဲ့နိုင်ငံတော်အစိုးရကြီးကဲတွေရဲ့ဆုံးဖြတ်တပတ်တူညီမှုပေါ်မှာမူတည်ပါတယ်နော်
။ပြည်အောင်စုရွေးကောက်ပွဲကော်မရှင် UEC နဲ့ UWSA ညှိနှိုင်းမှုတွေလုပ်နေရဆိုတဲ့ကိစ္စမှာဝါပါတီတချို့ကအကောင်ဘက်ကမျှော်လင့်ထားကြောင်းပြောပါတယ်။ဝါပါတီသုံးခုဖြစ်တဲ့ဝါဒီမိုကရက်တစ်ပါတီ၊ဝါအမျိုးသားစည်းလုံးညီညွတ်ရေးပါတီနဲ့ဝါလစ်ဘရယ်ဒီမိုကရက်တစ်တိုးတက်ဖွံ့ဖြိုးရေးပါတီတို့ကအချင်းချင်းပူးပေါင်းပြီးလာမယ့်2020ရွေးကောက်ပွဲဝင်နိုင်မှုအတွက်ဒီနေ့နိုဝင်ဘာ15ရက်မနက်ပိုင်းမှာပါတီသုံးခုဆွေးနွေးခဲ့ကြပါတယ်။ပါတီပေါင်းစည်းရေးလုပ်ပြီးတဲ့နောက်ပိုင်းမှာဝါကိုပိုင်အုပ်ချုပ်ခွင့်ရတိုင်းတစ်ခုလုံးမှာရွေးကောက်ပွဲလုပ်နိုင်ဖို့ဦးတည်ဆွေးနွေးခဲ့ကြောင်းဝါလစ်ဘရယ်ဒီမိုကရက်တစ်တိုးတက်ဖွံ့ဖြိုးရေးပါတီဥက္ကဋ္ဌဦးဆိုင်ပေါင်နာက VOE ကိုပြောပါတယ်
။ကြိုးဆိုတာပေါ့ဗျာတကယ်လို့သူတို့ကနိုင်နိုင်လို့ရကြတယ်ဆိုရင်တော့ကျွန်တော်တို့အတွက်မင်္ဂလာပဲပေါ့။အဲ့ဒါကိုကျွန်တော်တို့ပါတီပေါင်းစည်းရေးလုပ်ပြီးတဲ့နောက်ပိုင်းမှာဒီဝါဒေသတစ်ခုလုံးမှာလည်းပဲရွေးကောက်ပွဲလုပ်နိုင်အောင်တော့ကျွန်တော်တို့ဟိုစူးစမ်းသွားမယ်လို့တော့ကျွန်တော်တို့ကအကြံအာချင်းဒီလိုပဲဦးတည်ချက်ထားတာပေါ့လေနော်။
ဝါပြည်သွေးစည်းညီညွတ်ရေး UWSA အဖွဲ့နဲ့ရွေးကောက်ပွဲကော်မရှင်တို့ညှိနှိုင်းနေတဲ့ကိစ္စတွေအောင်မြင်နိုင်ဖို့အတွက်မျှော်လင့်ထားကြောင်းဝါအမျိုးသားစည်းလုံးညီညွတ်ရေးပါတီဥက္ကဋ္ဌဦးညီပလိတ်က VOA ကိုပြောပါတယ်
။ကျွန်တော်တို့အနေနဲ့တော့ဟိုတိုးတက်မှုတစ်ခုဟိုဆိုတော့ရင်းချမ်းရတဲ့တိုးတက်မှုတစ်ခုပဲမြင်ရတာပဲကောင်းပါလေအဲ့ဒီဟာလေနော်။ပေါင်းစည်းဖို့ကိစ္စကတော့အဆင်ပြေမယ်လို့ကျွန်တော်တို့ကယုံကြည်ထားတယ်။
ဝါနိုင်ငံရေးပါတီတွေရဲ့တင်ပြမှုအပေါ်ရွေးကောက်ပွဲကော်မရှင်ရဲ့သဘောထားကိုသိနိုင်ဖို့ VOA ကတောင်းရှိသူတွေကိုဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။နိုင်ငံရေးလေးလာသူဦးမောင်မောင်စုကတော့ UWSA ဝါတပ်ဖွဲ့ထိန်းချုပ်ထားတဲ့နေရာဒေသမှာရွေးကောက်ပွဲကျင်းပနိုင်လိမ့်မယ်လို့မမြင်ကြောင်းအခုလိုပြောပါတယ
်။ UWSA ဝါတပ်တွေရှိနေသေးရွေးအဲ့ဒီဒေသမှာဖြစ်လာမယ်လို့တော့မထင်ပါဘူးနဲ့။တမလို့အနေနဲ့ကတော့ဒီဝါဒအနေနဲ့သူတိတောက်ဖိချုပ်ထားတဲ့ area မှာရွေးကောက်ပွဲကျင်းပပြီးဟုဆိုတာဖြစ်နိုင်မယ့်ကိစ္စတော့မဟုတ်ပါဘူး
။တချိန်ကဗမာပြည်ကွန်မြူနတီပါတီကနေခွဲထွက်ပြီးအာဏာသိမ်းယူခဲ့တဲ့ဝါပြည်သွေးစည်းညီညွတ်ရေး UWSA အဖွဲ့ဟာအစိုးရနဲ့ညီညာရေးယူခဲ့တဲ့နှစ်ပေါင်း30ကျော်ကာလမှာဖွံ့ဖြိုးတိုးတက်လာခဲ့ပါတယ်။ မကြသေးခင်ကလုပ်ခဲ့တဲ့ဝငင်းညာရေးတည်ထောင်မှု230ပြည့်အခမ်းအနားမှာဥက္ကဋ္ဌဥပယူချန်ကပြည်အောင်စုအစိုးရအနေနဲ့ဝကိုပိုင်အုပ်ချုပ်ခွင့်ရဒေသကိုပြည်내အဖြစ်သတ်မှတ်ပေးဖို့နဲ့ဝဒေသအနေနဲ့ပြည်အောင်စုမြန်မာနိုင်ငံကနေခွဲထွက်သွားမှာမဟုတ်ဘူးလို့လည်းကတိပေးခဲ့ရပါနိုင်ငံတော်အဆင့်တောင်ရှိသူတွေအနေနဲ့ဒီပွဲကိုတက်ရောက်ခဲ့ခြင်းမရှိသလိုလက်ရှိရတအစိုးရကလည်းဝဒေသနီးတူကိုပိုင်အုပ်ချုပ်ခွင့်ရဒေသအဖြစ်နဲ့ရခိုင်ဒေသကိုပေးဖို့တောင်းဆိုနေရဲ့မြောက်ပိုင်းမဟာမိတ်လေးဘွဲကရခိုင်လက်နက်ကိုင် AA ရဲ့တောင်းဆိုချက်တွေကိုလည်းတုံ့ပြန်ထားတာမျိုးမရှိပါဘူးရှမ်းပြည်နယ်ကဝကိုပိုင်အုပ်ချုပ်ခွင့်ရဒေသမှာမြို့နယ်6ခုရှိပြီးဟိုပန်းမြို့နယ်မမန်းမြို့ကိုပြည်အောင်စုအစိုးရကအုပ်ချုပ်ထားပြီးမိုင်းမာပန်ဝိုင်းနားဖန့်နဲ့ပန်ဆန်းစားရဲ့၄မြို့ကိုတော့ဝါပီသွေးစည်းညီညွတ်ရေး UWSA အဖွဲ့ကထိန်းချုပ်ထားတာလည်းဖြစ်ပါတယ
်။ကိုစောထက်ပြောပြသွားတာပါရှင်။အခုဒီကနေ့ရန်ကုန်ကကားပြပွဲအကြောင်းကိုအလှည့်ပေးချင်ပါတယ်။နိုင်ငံတကာကနာမည်ကြီးကားမျိုးစားတွေနဲ့အိန္ဒိယနိုင်ငံတို့ကားမျိုးစားတွေအပါအဝင်တပတ်ရစ်ကားတွေကိုပါတနည်းအားဖြင့်အစုံလင်မြင်တွေ့ရပြီးကိုနှစ်သက်တဲ့ကားကိုစမ်းသပ်မောင်းနှင်လို့ရတဲ့အစီအစဉ်တွေနဲ့အတူရန်ကုန်မြို့မှာကားပြပွဲကြီးတစ်ခုကျင်းပနေပါတယ်။ဒီအကြောင်းကိုရိုင်းသွားရောက်သတင်းယူခဲ့တဲ့ VOA သတင်းတောက်စုစုကပြောပြမှာပါရှင်
။ Jaguar, Laruva, Chevrolet, Ford စားတဲ့နာမည်ကြီးကားဘရန်တွေအပြင်မြန်မာပြည်မှာလူကြိုက်များပြီးဈေးကွက်ဝင်လာတဲ့အိန္ဒိယနိုင်ငံထုတ်ကားတွေကိုလည်းတဝမ်းအန်တာတိန်မန့်ပက်မှာ15ရက်နေ့ကနေ18ရက်နေ့အထိ3ရက်တိုင်ပြသရောင်းချသွားမှာပါ။တပတ်ရစ်ကားတွေကိုဝယ်ယူခြင်းသူတွေအတွက်လည်းဥရောပနဲ့ဂျပန်နိုင်ငံထုတ်ကားတွေကိုအရေးကြာစနစ်နဲ့ပါဝယ်ယူလို့ရအောင်စီစဉ်ရောင်းချပေးနေတဲ့ရန်ကုန်မြို့ရဲ့အကြီးဆုံးကားရောင်းပြပွဲပဲဖြစ်ပါတယ်။ဒီပွဲကို Cars TV ကကြီးမှုကျင်းပတာဖြစ်ပြီးသူတို့လုပ်ငန်းစားခဲ့တဲ့2012ခုနှစ်ကကားရည်အတွက်တင်ကနန်းလောက်သာရှိခဲ့ရာက9နှစ်ကြာလာတဲ့လက်ရှိအချိန်မှာတော့တနိုင်ငံလုံးမှာတသန်းနီးပါးလောက်ထိရှိနေပြီလို့ဆိုပါတယ်။အဲ့ဒီလိုကားစည်းကွက်ကြီးမားလာတာနဲ့အတူကားနဲ့ဆက်ဆက်တဲ့ကဏ္ဍတွေလည်းတိုးတက်လာတယ်လို့ Cars TV ရဲ့ Chief Operating Officer ကိုဝေဖြိုးကျော်ကပြောပါတယ်။
ရင်တော့ဆိုရင်ကျွန်တော်တို့မော်တော်ယာဉ် brand new တွေဝယ်တဲ့နှုံးကအရင်ကနည်းတယ်လေအခုဆိုရင်တော့ဒါကျွန်တော်ဘီကက်တနည်းနဲ့ဒီနှစ်တောင်မှ100ခိုင်နှုံးလောက်ကိုပို့ပြီးများသွားတယ်မော်တော်ယာဉ်သစ်တွေဝယ်တဲ့နှုံးပေါ့နော်အချိန်တည်းမှာပဲဒီကျွန်တော်တို့ဈေးကွက်တွေမှာရှိနေတဲ့ used car တွေနောက်ပြည်ပနဲ့တင်သွင်းခဲ့တဲ့ used car တွေကလည်းအရင်ရောင်းဝယ်ဖြစ်ပါတယ်ဘာလို့လဲဆိုတော့ကျွန်တော်တို့ဒီ time ပြည်ရဲ့ဒီမော်တော်ယာဉ်လိုအပ်ချက်ကလည်းအခုရက်တည်းကိုဟိုအများကြီးရှိသေးတာပေါ့
ပြည်ရင်းဈေးကွက်ထဲမှာ6နှစ်နီးပါးနေရာယူထားနိုင်ပြီဖြစ်တဲ့ American Brand Chevrolet ကားတွေဟာစပိုင်းဆိုင်ရာအစစိတ်ချယုံကြည်ရတာကြောင့်ဈေးကွက်ထဲမှာတခြားကား brand တွေထက်ဆိုင်ဈေးနှုန်းအနည်းငယ်ပိုများတယ်လို့ Chevrolet ရဲ့ Marketing Manager ကိုရဲဖြိုးထွန်းကပြောပါတယ
်ကျွန်တော်တို့ကြတော့ဟိုဘက်ကနေ direct တွင်းတဲ့အခါကျတော့အခွန်နှုန်းလေးနည်းနည်းများတယ်အဲ့လိုမျိုးဆိုတဲ့အခါကျတော့ဈေးနှုန်းမိုင်းအရဆိုလို့ရှိရင် Chevrolet ကဈေးအများကြီးကြီးတဲ့ထဲမှာမပါဘူးအဲဒါပေမဲ့လည်းခုနပြောတဲ့အားသာချက်တွေရှိတဲ့ brand တွေနဲ့ရှင်တော့ကျွန်တော်ကနည်းနည်းလေးဈေးများတာပေါ့အားသာချက်ရှိတဲ့ brand ဆိုတော့ဒီမှာ SKD လို့လည်းနေ brand နဲ့ရှင်ပေါ့နော်ဟုတ
်သုံးရတာကျင်းပနေတဲ့ကားရောင်းပြပွဲမှာအထူးလျှော့ဈေးတွေနဲ့အတူအရေးကြဝယ်ယူနိုင်မှုနဲ့ကားပေါင်ပြီးချင်းငွေထုတ်ပေးတဲ့အစီအစဉ်တွေကိုလည်းထည့်သွင်းထားပါတယ်ပြည်ရင်းဈေးကွက်မှာတော့ American, Japan နဲ့တရုတ်နိုင်ငံထုတ်ကားတွေကိုဝယ်ယူသူတွေစိတ်ဝင်စားမှုမြင့်တက်နေတယ်လို့ဒီပွဲကိုစီစဉ်သူကပြောပါတယ်ပြည်ရင်းဈေးကွက်မှာလူကြိုက်များလာတဲ့တရုတ်နိုင်ငံ brand ဖြစ်တဲ့ BAIC ဟာဥရောပတိုက်ကနည်းပညာတွေနဲ့ပေါင်းစပ်ထုတ်လုပ်ထားတာကြောင့်အခုနောက်ပိုင်းလူကြိုက်များလာတယ်လို့အယောင်မန်နေဂျာကိုငယ်ကပြောပါတယ
်။ Audi suspension ဆို BMW 7 Series နဲ့ Audi Q7 ရဲ့ suspension တွေကျွန်တော်တုံးထားပေးတယ်ခင်ဗျ။အဲ့လိုမျိုးတန်သားတွေကသာဖဲကြီးရဲ့ Gear box က Beige ရဲ့ patch ကိုတုံးထားတယ်ခင်ဗျ။
Cars TV ကကြီးမှုချင်းပါတယ်သူဝနာမှာရှိတဲ့ The One Entertainment Park ကကားရောင်းပြပွဲကိုစိတ်ဝင်စားသူပရိသတ်အများအပြားတက်ရောက်လာတာကိုတွေ့ရပါတယ်ပုံမှန်အားဖြင့်အရင်နှစ်တွေကလုပ်ခဲ့တဲ့ရောင်းပြပွဲတစ်ခုချင်းစီမှာအနည်းဆုံးကားအစီးရေ300ကနေ500လောက်အထိရောင်းရလေးရှိတယ်လို့ပွဲစီစဉ်သူတွေကပြောပါတယ်ရှင်
စစပြပြသွားတာပါရှင်။ကျမတို့ VA ကထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးစာတွေပေးပို့လိုတယ်၊နားဆင်လိုတဲ့တည်တခြင်းတွေတောင်းယူလိုတယ်ဆိုရင်စာရိုက်လိပ်စာက VA American သံမြန်မာပိုင်းအစီအစဉ်ရန်ကုန်စာရိုက်ကြီးစာရိုက်သစ်တာမှတ်855ဖြစ်ပါတယ်။ email လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်ရှင်။ VA ရဲ့တောက်ကြနေညပိုင်းအစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒို 19.25 32 နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ 190 ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည 9:00 အစီအစဉ်ပြပချင်းည 10:00 မှာလိုင်းဒိုမီတာ 25.32 နဲ့လိုင်းလက်မီတာ 190 ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင် VOA မြန်မာပိုင်းရဲ့2019ခုနှစ်နိုဝင်ဘာလ15ရက်တောက်ကြနေညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ 19.25 32အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်။အခုညပိုင်းဆက်ပြီးတော့နားဆင်ကြရမယ့်သတင်းပတ်စင်ကန်တာတွေထဲမှာတော့အမျိုးသမီးကန်တာသုတဆုံလေအမေရိကန်တခွင်အစီအစဉ်နဲ့အတူသိပ္ပံနဲ့ဤပညာမှာနားဆင်ကြရမှာက
ဒီ AR မြကြီးကနေပြီးတော့မြန်မာနိုင်ငံရဲ့သမိုင်းကြောင်းကိုလေ့လာတာတခုတည်းတည်းမဟုတ်ဖဲနဲ့အနာဂတ်မှာဖြစ်လာမယ့်မြို့ဝကျောင်းမှာရှိတဲ့ဘေးရန်တွေကိုဘယ်လိုဆက်ပြီးကာကွယ်နိုင်အောင်လုပ်ကြမလဲဆိုတဲ့အပိုင်းတွေပါတိုးလာပါတယ
်။ AR မြကြောင်းသူတေသနာနဲ့ပင်လယ်ရေမြင့်တက်လာနေမှုအန္တရာယ်အကြောင်းဂျပန်အန်နွာဘူမိသိပ္ပံနဲ့ဤပညာဌာနကဒေါက်တာမိုးကျော်သူရဲ့ရှင်းလင်းပြောပြချက်ကိုနားဆင်ကြရမှာပါရှင်။အခုအရင်ဆုံးတော့အမျိုးသမီးကန္တာကိုထုတ်လွှင့်ပေးသွားပါမယ်။နိုင်ငံရဲ့အရေးပါတဲ့ဥဆောင်နေရာတွေမှာအမျိုးသမီးတွေပါဝင်လာဖို့အတွက်ဥဆောင်နိုင်စွမ်းနဲ့ကိုယ်ရည်ကိုယ်သွေးမြင့်တင်ပေးဖို့လိုအပ်တဲ့အကြောင်းအမျိုးသမီးအခွင့်အရေးလှုပ်ရှားသူ Triangle Women အဖွဲ့တည်ထောင်သူဒေါခင်လေးကပြောပါတယ်။မြန်မာနိုင်ငံကအမျိုးသမီးတွေရဲ့ခေါင်းဆောင်မှုအခမ်းကဏ္ဍအရေးပါပုံတွေအကြောင်းဒေါခင်လေးကိုဆက်သွယ်မေးမြန်းပြီးဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာမဆုမောကတင်ပြထားပါတယ်ရှင်။
Cause it only serves to make me more determined to achieve my final goal.
မက်ကင်လေးကိုအဓိကမေးချင်တဲ့ဟာကတော့ဒီမြန်မာနိုင်ငံမှာပေါ့နော်အမျိုးသမီးတွေကဥဆောင်မှုအခမ်းကဏ္ဍတွေနောက်ပြီးတော့နိုင်ငံအတွက်အရေးကြီးတဲ့ဆုံးဖြတ်ချက်ချနိုင်တဲ့နေရာယာဒူးတာဝန်တွေမှာပေါ့နော်ဘလောက်ထိအတိုင်းအတာအထိမှာပါဝင်ပတ်သက်မှုပါဝင်တာဝန်ယူနိုင်မှုတွေရှိနေတယ်ဆိုတာကိုမြင်ရပါလေရှင်
အဲ့တော့ဒီမှာအဲ့ဒါကိုပြောမယ်ဆိုရင်တော့ဟိုအစိုးရကတန်းနေနဲ့ပဲနှိုင်းချင်ပြီးပြောရမှာပေါ့နော်အရင်အစိုးရအခုအစိုးရဆိုတဲ့ဟာမျိုးနဲ့ပဲနှိုင်းချင်ပြောမယ်ဆိုရင်တော့အရင်တော့အစိုးရလက်ထက်ပြဆိုင်ရင်တော့အခုဒီဘက်ပိုင်းမှာတော့ပို့ပြီးတော့ဟိုခေါင်းဆောင်မှုနေရာမှာဟိုထူးထူးခြားခြားနဲ့လှုပ်ဆောင်နိုင်တဲ့အမျိုးသမီးတွေအရင်ကထက်ပို့ပြီးတော့ဟိုရှိလာတယ်လို့ပြောလို့ရတယ်နောက်အမျိုးသမီးတွေကပို့ပြီးတက်တက်ကြကြနဲ့ဒီခေါင်းဆောင်မှုနေရာတွေမှာပို့ပွားဝင်ရမယ်ဆိုတော့လေပူတိလာတယ်လို့တော့မြင်ရပါတယ်။ဘာဖြစ်လို့လဲဆိုတော့အစိုးရတက်တန်းနဲ့ဘာလို့နှိုင်းချင်ပြောရလဲဆိုတော့ဒီအစိုးရတောင်ရှိတဲ့သူတွေရဲ့ဒီအမျိုးသမီးတွေအတွက်အစိုးရတောင်ရှိတဲ့သူတွေရဲ့မူဝါဒတွေစီမံကိန်းတွေသူတို့ကိုနှိုက်တီကဒီခေါင်းဆောင်ပိုင်းမှာပါတဲ့အမျိုးသမီးတွေရဲ့လုံခြုံဆိုင်မှုကိုကြည့်ပြီးတော့တိုင်းပြည်မှာရှိတဲ့သူတွေကလည်းပူပြီးတော့ဒါကိုအတူပြီးတော့လုပ်ကြတာဖြစ်တဲ့အတွက်တော့စောင့်ကြည့်ဦးဆောင်တဲ့ဖြစ်မှာတော့အရင်ကတည်းကပူပြီးတော့ဟိုပါဝင်လာဖြစ်ပြီးများလာတယ်လို့တော့ပြောလို့ရပါတယ်
ဟုတ်ကဲ့ရှင်အဲ့တော့အုတ်ချုပ်ရေးပိုင်းဆိုင်ရာနောက်ပြီးတော့ဒီဥပဒေပြုရေးလွှတ်တော်ပိုင်းဆိုင်ရာနောက်ပြီးတော့ဒီမြို့နယ်အဆင့်တိုင်းအဆင့်အခြေခံအဆင့်အုတ်ချုပ်ရေးအခန်းကဏ္ဍတွေမှာအမျိုးသမီးတွေရဲ့ခေါင်းဆောင်ပါဝင်မှုကရောကျင့်နိုင်ရလောက်တဲ့အနေအထားတိရှိနေပြီလားဒီအရေးအတွက်အတိုင်းအတာနဲ့ရှင်းလိုက်မယ်ဆိုလို့ရှင်ရောဘယ်လောက်ထိအတိုင်းအတာထိမှာပါဝင်မှုတွေရှိနေပါပြီလဲရှင
်ကျွန်တော်တို့အရေးအတွက်နဲ့လက်ကင်ဖြင့်ရနိုင်တဲ့ဆန်းစပြနိုင်တဲ့အနေအထားဆိုပြီးကျွန်တော်နှစ်ပိုင်းပြောချင်ပါတယ်။အရေးအတွက်ပိုင်းမှာလည်းကျွန်တော်တို့ကမြန်မာပြည်ရဲ့လူကြီးရဲ့90ရာခိုင်နှုန်းကျော်ရှိတဲ့မျိုးသားတွေထဲလူကြီးပိုများတယ်။ဒါပေမဲ့လွတ်တော်ထဲမှာက100ရာခိုင်နှုန်းကျော်ပဲရှိတယ်။နောက်ဆုံးအနေဆုံးဆိုရင်ကျွန်တော်တို့ရက်ကြီးအုပ်ချုပ်မှုရေးမှုကိုကြည့်ပါ။ရက်ကြီးအုပ်ချုပ်မှုဆိုရင်လည်းလူကြီးပါဝင်နိုင်မှုကရက်ွက်ကြီးရပေါင်း16,000ကျော်မှာမြေကြီးတွေကရာခိုင်နှုန်းနဲ့ရှိတယ်ဆိုတော့ပြောရရင်တော့အရန်နည်းနေသေးတယ်လို့ပြောလို့ရတယ်။ဟုတ်ပြီအဲ့မဲတဲ့ထဲကမှခြေပေါ်အောင်ကန်ခွင့်အချမ်းစာပြခွင့်ကိုဘယ်လောက်ရပါလဲကြံစဉ်းစားကြည့်နေအဲ့ဒီမှာလည်းခတ်ပြီးတော့ပုံနေတာကိုစိတ်မကောင်းစရာတွေ့ရပါတယ်ဆိုတော့အားရလောက်တဲ့အနေအထားမရှိဘူးသူတို့ကမလုံနိုင်လို့အချမ်းစာပြခွင့်မရတာမဟုတ်ပဲအခြေအနေတွေဖန်တီးမှုတွေနဲ့အနေအထားတွေအချင်းချင်းတွေကြောင့်သူတို့ဟာအချမ်းစာပြခွင့်မှာလည်းအားရနေသေးတာကိုစိတ်မကောင်းစရာတွေ့ရပါတယ်
ဟုတ်ကဲ့ရှင်အဲ့တော့အမျိုးသမီးတွေဘက်ကရောဒီလိုမျိုးနေရာတွေမှာတာဝန်ထမ်းဆောင်နိုင်ခွင့်ရဖို့အတွက်ကိုယ့်ဘက်ကနေဘာတွေများပြင်ဆင်ထားဖို့လိုမလဲနောက်ပြီးတော့ကိုကိုယ်တိုင်ပေါ့နော်ဒီလိုအခွင့်အလမ်းတွေရလာအောင်ဘယ်လိုဖန်တီးလှုပ်ဆောင်မှုတွေလုပ်ဖို့တင့်တယ်လို့ရောထင်မြင်ယူဆမိပါလဲရှင်
အဲ့ဒါကတော့ဘာလို့မဖြစ်ပါလဲကျွန်တော်ကအမေသမီးပဲဖြစ်ဖြစ်နေသားပဲဖြစ်ဖြစ်နေရာတစ်ခုမှာတကယ်ကိုမှထူးထူးချွန်ချွန်နဲ့အောင်မြင်အောင်ဆက်ဆောင်မှုဆိုရင်စီးပွားရေးလုပ်ငန်းပဲကြည့်ကြည့်စူးစမ်းအားထုတ်မှုမရှိနော်လေးလာမှုမရှိတဲ့နဲ့တော့လုပ်လို့မရပါဘူးနေသားဖြစ်ဖြစ်နေသမီးဖြစ်ဖြစ်ပါအဲ့တော့အထူးသဖြင့်နေသမီးတွေကတော့ပို့လိုအပ်တာပေါ့ဘာလို့ပို့လိုအပ်လဲဆိုရင်ကျွန်တော်တို့ရဲ့ညီချင်းမှုဓလေ့ထုံးစံမှုအရာကိုနေသမီးတွေဟာကောင်းဆောင်နိုင်တဲ့အစွမ်းစားရှိရင်းဆိုတဲ့ဟာကိုအားပေးတဲ့ပညာရေးစနစ်နဲ့ကျွန်တော်တို့မကြီးကျင်းခဲ့ရတဲ့အတွက်အမျိုးသမီးတွေကိုယ်နဲ့ကိုယ်ကကိုယုံကြည်မှုတွေနေတယ်တကယ်တော့သူတို့မှာပင်ကုန်ဟိုအစွမ်းစားမရှိအောင်ဟုတ်ဘူးဒါပေမဲ့ယုံကြည်မှုတွေအားနေတယ်အဲ့ဒီယုံကြည်မှုတွေမြင့်တင်ဖို့အတွက်ဆိုရင်တော့လေလာအားထုတ်မှုတွေလုပ်ရပါမယ်ဒီခေတ်မှာတော့အကောင်းဆုံးတစ်ခုကတော့နိုင်ငံရဲ့အနေထားဖွင့်လာတဲ့အတွက်ကျွန်တော်တို့အသီးကောင်းဆောင်မှုတင်တဲ့ဘာတင်တဲ့ညာတင်တဲ့ဆိုတဲ့ capacity building လို့လည်းပြောကြတယ်စမ်းဆောင်ရေးမြင့်တင်တဲ့ဟိုယုံကြည်မှုမြင့်တင်တဲ့တင်တဲ့ဒီလိုတင်တဲ့ပေါင်းများစွာရှိတဲ့အတွက်ဒါတွေကိုလည်းဒီချိန်မှာလေလာတင်ယူတင်တာတွေလုပ်တင်တယ်ဒါပေမဲ့တင်တဲ့တက်ယုံနဲ့တော့ကျွန်တော်တို့ကအလူလူဒီနေရာတင်နေရာကိုအလူလူရောက်သွားမှလည်းမဟုတ်ဘူးအဲ့ဒီနေရာကိုရောက်သွားရင်လည်းအလူလူအောင်မြင်မှုတွေတော့ရဲ့ဟိုရသွားမှာတော့မဟုတ်ဘူးသူ့ရဲ့ပင်ကုန်ဆိုင်ဒီကျေးဇူးအားထုတ်မှုလေးလာမှုဒီလုပ်ငန်းပေါ်မှာယုံကြည်မှုဆိုတဲ့ဟာကိုပေါင်းလိုက်တော့မှလည်းဒီနေရာတစ်ခုမှာဒီမှာပိုအောင်မြင်အောင်ဖြေချမ်းဖြေကျပြန်နိုင်မယ်လို့တော့ကျွန်တော်တော့ယုံကြည်ပါတယ
်အမျိုးသမီးတွေအထူးသဖြင့်ဒီပေါ့နော်အရက်ဖက်အဖွဲ့စည်းတွေရဲ့နောက်ပြီးတော့အမျိုးသမီးရေးဆောင်ရွက်နေတဲ့ပုံကိုယ်တွေရဲ့ဝိုင်းပြီးတော့မှပံ့ပိုးကူညီမှုအားကလည်းလိုအပ်တာမျိုးတွေလည်းရှိတော့အဲ့ဒီဘက်မှာအစိုးရဘက်ကအရက်ဖက်အဖွဲ့စည်းတွေနဲ့ပူးပေါင်းဆောင်ရွက်မှုပေါ့နော်ဘလောက်ထိမှပံ့ပိုးကူညီမှုတွေနောက်ပြီးတော့ပံ့ပိုးဆောင်ရွက်ပေးမှုတွေလိုအပ်တယ်လို့ရောအမှမြင်မိပါလဲရှင
်အစိုးရကတော့အဓိကပိုအရေးကြီးတယ်လို့ကျွန်မမြင်ပါတယ်ဘာလို့လဲဆိုတော့အစိုးရကကျွန်မအရက်ဖက်အဖွဲ့စည်းတွေပူးပေါင်းဆောင်ရွက်တာကတော့ကျွန်တော်အရင်ဆုံးကတော့သူ့မှာမှာရတာအကောင့်နဲ့နော်ဆက်ပြစ်ပြီးပံ့ပိုးမှုတွေအစိုးရလုပ်ပေးရမှာပါကျွန်တော်တို့ဒီမာဂျူအာစီမံကိန်းတွေကိုလည်းလက်တွေ့အကောင့်ထဲပုံမှုတွေကိုသူကတိတိကျကျအစိုးရကတောင်းရှိတဲ့ဒီရလှုပ်ဆောင်ရမှာဖြစ်တယ်အခုကလှုပ်ဆောင်တဲ့အခါမှာလေသူတို့အစိုးရနဲ့ပဲလှုပ်ဆောင်နိုင်မှုကဟိုအကန့်အသတ်ရှိမှာဖြစ်တဲ့အတွက်ကျွန်တော်တို့ရက်ဖက်ဖွဲ့စည်းတွေအစိုးရမဟုတ်တဲ့နိုင်ငံတကာလာတဲ့ဖွဲ့စည်းတွေဒီလိုဖွဲ့စည်းတွေကနေပြီးတော့ကျွန်တော်တို့ကနှီးပညာအကူအညီတွေအခြားသောဟိုအထောက်ပံ့တွေအခြားသောအထောက်ပံ့ဆိုတော့ဒီကြေးကိုလည်းမတွဲပါဘူးကျွန်တော်တို့ဒီမဖွင့်ချိုးတဲ့တကယ်ကိုမှအထူးကျန်နေတဲ့နိုင်ငံတစ်ခုကလူတွေဟာနိုင်ငံတကာနဲ့ကင်းဝေးခဲ့တယ်အဲ့ဒီတော့နိုင်ငံတကာရဲ့မှာဘာတွေဖြစ်နေလဲသူတို့ရှိမှာကဘာတွေကိုကောင်းပြီးတော့ဘာတွေကတော့လေးလာတင်တယ်ဘယ်ဟာတွေတော့တင်ငန်းစာယူတင်တယ်ဆိုတဲ့ဟာမျိုးကိုဖြစ်နိုင်အောင်အတွက်နိုင်ငံတကာမှာလေးလာမှုတွေတင်ယူမှုတွေဒါမျိုးတွေကိုနိုင်ငံတကာမှာရှိတဲ့ agency တွေနဲ့အထောက်ပံ့ပေးနိုင်တဲ့အဖွဲ့အစည်းတွေနဲ့ပူးပေါင်းပြီးတော့လှုပ်ဆောင်မှတာလေကျွန်တော်တို့အောင်အောင်မြင်မြင်နဲ့အမြန်ဆုံးပေါ့နော်မိကြနေရနေပြီးတော့ကောင်းမွန်တဲ့အနေအထားတစ်ခုကိုရောက်မယ်လို့မြင်ပါတယ်
လူမှုအတိုင်းဝိုင်းနဲ့ဒီပတ်ဝန်းကျင်မှာရောဒီမျိုးသမီးတွေဟာမျိုးသားတွေနဲ့တန်းတူလှုပ်ပိုင်ခွင့်လုံနိုင်စွမ်းရှိတယ်ဆိုတဲ့အနေအထားတစ်ခုထိရောက်လာအောင်ရောဒီအခုလက်ရှိကျမတို့ရဲ့မြန်မာလူမှုအတိုင်းဝိုင်းမှာရောအဆင်သင့်ဖြစ်နေပြီလားနောက်တကယ်လို့မဖြစ်သေးဘူးဆိုလို့ရှိရင်လည်းဒါတွေအတွက်ကိုဘာတွေများပြုပြင်ပြောင်းလဲမှုတွေလုပ်ဖို့လိုမယ်လို့ထင်ပါတယ်ရှင
်ဟုတ်ကဲ့အဲ့ဒီလူမှုအတိုင်းဝိုင်းမှာမျိုးသမီးတွေရဲ့အဆန်းအစားကိုယုံကြည်မှုရှိသလားမရှိသလားဆိုတော့ကျမတို့ကနှစ်ပိုင်းခွဲပြောရမယ်ပေါ့မျိုးပေါ့နော်မျိုးဆိုတာပညာတတ်လူရန်စားတွေအများကြီးရှိတယ်ဖွံ့ဖြိုးတိုးတက်ပြီးတဲ့နေရာပိုင်းကလူတွေကတော့အတိုင်းအတာတစ်ခုထိအမျိုးသမီးတွေပေါ်မှာလက်ခံယုံကြည်ပြီးတော့ပေါ့နော်ဥမာအပြင်ရက်ကပွဲတွေမှာပဲဖြစ်ဖြစ်တခုရက်ကြီးပဲဖြစ်ဖြစ်စီစဉ်မဲ့ဖြစ်ဖြစ်ပေါ့အမျိုးသမီးတွေပါမယ်ဆိုရင်ပို့ပြီးတော့အားပေးပြီးတော့ထောက်ခံကူညီပေးတဲ့အနေအထားမျိုးတွေရှိတယ်အဲဒါပေမဲ့မဖွံ့ဖြိုးသေးတဲ့နေရာတွေဥမာခြေလက်ကျွန်တော်နိုင်ငံမှာခြေလက်မှာနေထိုင်တဲ့သူအများစုဖြစ်တော့ဒီနေရာမှာတော့ဒီကျွန်တော်တို့ရဲ့ရင်းချေးမှုဓလေ့ထုံးစံဆိုတဲ့စံတန်မိုးတွေနဲ့ကြည့်လို့ရှိရယ်ဟိုကျွန်တော်တို့ရဲ့လူမျိုးမှုတောင်ဝင်းချင်းကတော့အများကြီးကျွန်တော်တို့ပြည်ပင်ကြောင်းလက်မှုတွေလောက်အောင်မယ်လို့ကျွန်တော်တို့မြင်နေအဲ့ဒါကလည်းကျွန်တော်တို့ရဲ့ပညာရေးကအရင်အရေးကြီးပါတယ်ပညာရေးကကျွန်တော်တို့သင်ကုတ်ထားပြီးတော့ဖြက်စည်းခံရတာဖြစ်ပေါင်းများစွာဆိုတော့ဒီပညာရေးကကြီးလာတဲ့သူတွေဟာမှားမှန်ဝေဖန်ပိုင်းခြားနိုင်ခွင့်အဲ့ဒီအတွက်တော့ကျွန်တော်တို့အများကြီးအခြေပြုရမယ်အဲ့လိုအခြေပြုရဲဆိုတဲ့နေရာမှာလည်းအခုလိုမျိုးမီဒီယာတွေရဲ့အခန်းကဏ္ဍအသိပညာပေးတဲ့အခန်းကဏ္ဍတွေရင်းရုပ်ရှင်အသိပညာရှင်တွေရဲ့အခန်းကဏ္ဍတွေကနေပြီးတော့ကျွန်တော်တို့ဘက်ပေါင်းသူတွေရဲ့အမြင်တွေကိုဖွင့်ပေးဖို့လိုမယ်လို့တော့ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့ရှင်နိုင်ငံတကာမှာဆိုလို့ရှိရင်လည်းအထူးသဖြင့်မျိုးဆက်တဲ့အမျိုးသမီးငယ်လေးတွေပေါ့နော်နိုင်ငံရေးငြိမ်းချမ်းရေးတဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးလိုကိစ္စမျိုးတွေမှာသူတို့ရှေ့တန်းကနေဥဆောင်ပြီးတော့မှသူတို့ဆွမ်းဆွတ်တမန်ဆောင်ရွက်တဲ့အခါမှာအထူးသဖြင့်မျိုးသမီးငယ်လေးတွေဥဆောင်ပြီးဆောင်ရွက်တာမျိုးဆိုလို့ရှိရင်ပို့ပြီးတော့မှဒီခွန်တိုက်အားတိုက်နဲ့နောက်ကနေပြီးတော့လည်းပတ်မိုးကူညီမှုတွေလည်းရှိတော့မြန်မာနိုင်ငံမှာရောဒီလိုမျိုးဆွမ်းဆွတ်တမန်ဆောင်ရွက်နိုင်တဲ့မျိုးဆက်တဲ့မျိုးသမီးလူငယ်လေးတွေသူတို့ပို့ပြီးတော့မှ လုတ်ချင်တဲ့စိတ်ပိုးဖြစ်လာနိုင်အောင်ပို့ပြီးတော့မှဆွမ်းဆောင်နိုင်တဲ့ခေါင်းဆောင်မှုတွေပေးနိုင်အောင်ပေါ့နော်မက်ခင်လေးလိုမျိုးသမီးအခွင့်အရေးလှုပ်ရှားမှုမှာဥဆောင်နေသူတယောက်အနေနဲ့ဘလို့များအပေးစကားပြောချင်တာရှိပါလဲဘလို့သတင်းစကားပါချင်တာရောရှိပါလဲရှင
်ဟုတ်ကဲ့ပါပထမဦးဆုံးအနေနဲ့တော့တကယ်လို့နိုင်ငံမှာလည်းနိုင်ငံရဲ့အခြေအနေအနေထားရတာကုလနိုင်ငံရဲ့နိုင်ငံတကာမှာအခုလိုဆိုရင်ဒီကျမတို့ရာတကြီးဆိုင်ရာလုပ်တဲ့ creator လေးမျိုးပေါ့နော်ဆက်ဆောင်တဲ့အမျိုးသမီးတယောက်လိုမျိုးကျမတို့တော်တော်အောင်ကြည့်မရှိသေးပေမဲ့အဆင်အလာအရပေါ့နော်အများကြီးရှိပါတယ်ဒါပေမဲ့သူတို့ရဲ့နာမည်တွေသူတို့မှတ်တမ်းတင်နိုင်မှုတွေကတော့အားနည်းခဲ့တဲ့အတွက်ကျမတို့အခုလိုပြောဆိုရင်တော့ပြောရခက်တာပေါ့ဒါပေမဲ့အဲ့ဒီအမျိုးသမီးငယ်တွေကိုမြေတောင်ပြောက်ပြီးတော့ဒေးကနေပြီးတော့ဒီလိုတိုင်းဝိုင်းကသူရဲ့တောင်းဝင်းခြင်းကအစိုးရတောင်းဝင်းရှိတဲ့သူတွေကနေပြီးအတိမတ်ပြုပြီးသူရဲ့လုံဆောင်မှုတွေပို့ပြီးတော့ဆန်းဆန်းတမန်လုံဆောင်တယ်နော်ပံ့ပိုးကူညီမှုတွေကအားနည်းနေလို့ကျမတို့ထင်တယ်လို့မထွက်လာဘူးလို့ထင်တယ်အဲ့တော့အဲ့ဒီတမီးငယ်တွေအမျိုးသမီးငယ်တွေကိုကျမအားပေးချင်တာကတော့ကိုယုံကြည်တဲ့အလုပ်ကိုတစ်ဆိုင်နှစ်မှတ်လုပ်ပါလိလာတည်ယူခြင်းနဲ့ကိစ္စကိုလည်းကျမတို့အားဆိုင်ပြီးတော့လိလာပါကိုကိုကိုလည်းမညာနဲ့ပါနဲ့မညာလည်းမညာပါနဲ့ပေါ့နော်တစ်ဆိုင်နှစ်မှတ်လိုက်ပါတနေ့မှာတော့ကိုယ့်ရဲ့လုပ်ဆောင်အလုံးကအတိမတ်ပြုမှာပါလို့ကျမကတော့အားပေးစကားပြောချင်ပါတယ် Cause it only serves to make me more determined
to achieve my final goalမဆုမုံစီစဉ်ထုတ်လွှင့်ပေးတဲ့အမျိုးသမီးကဏ္ဍကိုမနေ့ကစနေမနေ့ဖက်မှလည်းနောက်တစ်ချိန်နှာစင်နိုင်ပါရဲ့ရှင်။အခုဒေါခင်ဆိုးဝင်းစီစဉ်တင်ဆက်ပေးမယ့်တုတ္တဆောင်လေအမေရိကန်တခွင်စီစဉ်ကိုလည်းနှာစင်ကြရအောင်ပါ
American ပြောင်းစုမှာပြောတယ်အင်္ဂလိပ်စကားပြောအသုံးနှုန်းတချို့ကိုဒီတစ်ပတ်ဗဟုသုတအဖြစ်ပြောပြမယ်လို့စီစဉ်ထားပါတယ်ရှင
်အင်္ဂလိပ်စကားပြောတာချင်းတူပေမဲ့အသုံးနှုန်းတွေကမတူဘူးနော
်ကဲသူတို့ပြောတာလေးနားထောင်ကြည့်မယ်နော
် For instance Americans put babies to sleep in a crib The British call the same kind of bed a cot
ကလေးတွေကိုသိတ်တယ်ပကက်လိုဂရင်အသေးလေးတွေကို American တွေက crib လို့ခေါ်တယ်စာလုံးပေါင်းကတော့ CRIB crib နော်အဲ့ဒီကလေးကလေးအသေးလေးကိုပဲဗြိတိန်နိုင်ငံမှာကြတော့ COT cot လို့ခေါ်တယ်။အမေရိကမှာကြတော့ COT cot ဆိုတာက canvas space အနေနဲ့လှုပ်ထားတဲ့ခောက်ကလေးအပေါ်စားလေးကိုခေါ်တာ။ညညလဲသိမှာပေါ့နော် camp cot ဆိုတာလေ။ပျော်ပွဲစားထွက်တဲ့အခါတော်ရဲမှာဟိုကလေးတွေစခန်းချတဲ့အခါမှာသုံးတဲ့ကလေးအပေါ်စားပေါ့နော် camp cot ဆိုတာလေ။နောက်တစ်ခုကဒီအမေရိကမှာအခမဲ့ပညာသင်လို့ရတဲ့အစိုးရအကြောင်းတွေကို public school လို့ခေါ်တယ်။ဗြိတိန်မှာကြတော့ public school ဆိုတဲ့သဘောကပုဂ္ဂလိကပိုင်းအကြောင်းနဲ့အတုံးလုံးကွဲတာကတော့အသေးအဖွဲတွေကအစားပေါ့နော်။ဥမာရေအိမ်သွားမယ်ဆိုလို့ရှိရင်ဗြိတိန်နိုင်ငံမှာ toilet လို့ပြောကြတာပေါ့နော် toilet toilet လို့ပြောကြတယ်။ဒီမှာကတော့ restroom လို့ရေးတယ် restroom restroom လို့ခေါ်ကြတယ်လေ။toilet လို့လူကြားထဲမှာပြောရင်ရိုက်နေတဲ့ Americans ကပြောနေရင်ကျင်းမှုကိုလေ့လာလို့ရအောင်စာအုပ်ကိုပြုစုထားတဲ့စာရေးဆရာမ Delory Johnston ကသူ့ရဲ့အတွေ့အကြုံကိုအခြေခံပြီးတော့အခုလိုပြောတယ်ညညရေ
း A lot of the grammar is slightly different so you would have things in British English that perhaps you wouldn't want an American child to learn because it might sound slightly incorrect you know like you wouldn't say I haven't got any more you know you'd rather an American kid would learn to say I don't have any more
တရာသုံးနှုန်းတွေရတဲ့မဆိုးတလောက်ကွဲလိုက်တာကြီးအများကြီးရှိပါတယ်တဲ့တရာအရင်မှားတယ်လို့ယူဆရတဲ့အသုံးနှုန်းတွေကို American ကလေးတွေကိုမသိယူစေချင်တာဖြစ်ကောင်းဖြစ်မှာပါတဲ့ဥပမာ I haven't got any more ငါမှနောက်ထပ်ဘာမှမရှိတော့ပါဘူးဆိုတဲ့စကားကို I don't have any more လို့ American ကလေးတွေကိုသင်ပေးချင်တာမျိုးလို့ပေါ့လို့ရှင်းပြသွားတာလေ
အင်္ဂလန်ကလာတဲ့ခီးတွေတွေလေရင်ကွင်းကထွက်တာနဲ့တချို့အခေါ်ဝေါ်တွေကိုပြောင်းပြစ်ရမှာပေါ့နော်
ဟုတ်တယ်ညညကြီးဒီမှာကဘတ်ကားတွေကိုဘတ်လို့ပဲခေါ်တာပေါ့နော်ဗြိတိန်မှာကြတော့ coach 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 လို့ခေါ်တာလေအမေရိကမြေအောက်ယထားတွေကိုမြို့လိုက်အခေါ်ဝေါ်တွေကွဲတယ်ဥပမာနယူးယောက်မြို့မှာဆိုရင် subway လို့ခေါ်တယ်ဝါရှင်တန် DC မှာဆိုရင်တော့ metro လို့ခေါ်တာပေါ့နော်ဗြိတိန်နိုင်ငံလန်ဒန်မြို့မှာကြတော့ TUBE tube လို့ခေါ်တယ်လေ
ဟုတ်တယ်အန်ဒီရေဒီမှာကကွန်တင်ကားကို truck လို့ခေါ်တယ်လေအင်္ဂလန်မှာတော့ lorry တဲ့ဒါကြောင့်မြန်မာပြည်မှာလည်း lorry ကားကြီးတွေလို့ခေါ်တာပေါ့
ကဲ VOE English ပိုင်းအစီအစဉ်ကနမူနာလေးတွေထပ်နားထောင်ကြည့်အောင်နော
် Like for example jumper which in England is the most common thing to call a sweater
whereas it's a dress
and a jumper here is a dress yes
American တွေက jumper jumper လို့ခေါ်တယ်အပေါ်နဲ့အောက်တစ်ဆက်သေးဝတ်စုံပဲဖြစ်ဖြစ်ခေါင်းပဲဖြစ်ဖြစ်ပေါ့နော်ဟို jumper လို့ခေါ်တယ်ဗြိတိန်မှာကြတော့ jumper ဆိုတာကခေါင်းစွတ်ဆွဲတာအင်ကြီးကိုခေါ်တာတဲ့
BOOT boot ဆိုတဲ့အသုံးနှုန်းကလည်းအတော်လေးကွဲတယ်နော်
အဲ့ဒီ BOOTS boot ဆိုတဲ့စကားကလည်းဒီလိုရှိတယ်လေစလုံးစီဒန်ကားပေါ့နော်အဲ့ဒီကားရဲ့နောက်ကပစ္စည်းတင်တဲ့နေရာကိုဗြိတိန်နိုင်ငံမှာကား boot လို့ခေါ်တယ်ဒီအမေရိကမှာကြတော့ boot လို့မခေါ်ဘူး trunk လို့ခေါ်တာပေါ့နော် TRUNK trunk လို့ခေါ်တယ်အင်္ဂလန်မှာကား boot ဆေးဆိုတာရှိတယ်လေကားနောက်ကပစ္စည်းထည့်တဲ့နေရာမှာတပတ်ရည်အသုံးလို့တဲ့ပစ္စည်းတွေကိုထည့်ပြီးတော့ရောင်းရတာလေ
ဒီမှာရက်ဆေးလို့ခေါ်တဲ့နွေရာသီဈေးရောင်းပွဲတွေလို့ပေါ့နော်ကို့ channel ထဲမှာကို့အိမ်ရှိမှာဇပွဲတွေခင်းပြီးအသုံးမလို့တော့တဲ့တပတ်ရည်ပစ္စည်းအကောင်လေးတွေကိုရှောက်ကြည့်ရတာညူညူတော့တိတ်ကြိုက်တာပဲတခါတလေကိုလိုချင်တဲ့ပစ္စည်းခက်လက်လက်လေးတွေကိုဈေးပေါ်ပေါ်နဲ့အလကားလိုလိုရတတ်တယ်လေ
ပြောပြရရင်တော့ boot ဆိုတာကဒီမှာဖနက်ပေါ့နော်လက်ရှိ rubber ဖနက်ကို boot လို့ခေါ်တာပေါ့နော်ဗြိတိန်မှာကြတော့ဘုဖနက်အရှိကြီးတွေကို wellies လို့ခေါ်တယ်တဲ့ WELLIES wellies လို့ခေါ်တယ်တဲ့ဆိုင်းဆရာမ Delery Johnson ပြောတာကိုဆက်ပြီးနားထောင်အောင်နော
် pants in England is always referring to underwear so here it's that would be underpants
right we would say underpants
underpants or underwear or boxers or whatever
England မှာ pants P A N T S pants ဆိုတာကအောက်ခံပေါင်းယူကိုခေါ်တာတဲ့ဒီမှာတော့ underwear U N D E R W E A R underwear BOSER boxer လို့လည်းခေါ်ကြတယ်လေ
You know if you go shopping for example you don't really want to take a trolley which is what Americans ride around on the street like say in San Francisco and here you know you'd rather use a shopping cart when you do your groceries
England မှာဈေးဝယ်သွားရင်နေပစ္စည်းထည့်တဲ့လှဲကို trolley လို့ခေါ်တယ်ဒီမှာကတော့ trolley ဆိုတာကဟို San Francisco မြို့ကြီးမှာဆိုလို့ရှိရင်ဓာတ်ရထားကိုခေါ်တာလေ America မှာတော့ဒီစားသောက်ကုန်ပစ္စည်းတွေဈေးသွားဝယ်လို့ရှိရင်အသုံးပြုတဲ့လှဲကို shopping cart လို့ခေါ်တယ်တဲ့ဈေးဝယ်တဲ့လှဲပေါ့နော်သူ့အတွေ့အကြုံရပြောရရင်ねသူခင်ဘုန်းကဗြိတိန်နိုင်ငံသားတဲ့စားတော့ဆိုင်တွေရောက်တိုင်းရေမှားတော့ရင်အတော်လေးဒုက္ခရောက်တယ်တဲ့ကဲသူပြောတာအောင်နားထောင်ကြည့်အောင
် I know from experience my husband who's British has a horrible time ordering water in restaurants nobody understands him when he asks for water so he's tried to modify it and say water can I have some water please
British အတန်တဲ့ね
water
လို့ပြောရင်ဘယ်သူကမှနားမလည်ဘူးတဲ့အဲ့ဒါကြောင့်အားလုံးနားလေအောင
် water
ဒီလိုပြောတယ်တဲ့ညညရေတကယ်တော့အသုံးနှုံးကွဲလဲချက်တွေကတော့အများကြီးပါပဲညညဓာတ်လေကားကိုအင်္ဂလိပ်မှာ lift lift လို့ခေါ်တယ်ဒီမှာကတော့ elevator 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 လို့ခေါ်တယ်လေ
တကဘာလုံးကစာပို့သမားကို postman လို့ခေါ်ကြတာအမေရိကန်တွေကတော့ mail ဆိုတဲ့စာတွေကိုပို့လို့ mailman နဲ့အန်တီရေ
မြန်မာကိုလည်းဗြိတိန်မှာ spectacles လို့ခေါ်တယ် S P E C T A C L E S spectacles လို့ခေါ်တယ်ဒီမှာတော့အလွယ်တကူ glasses လို့ပဲခေါ်ကြတယ်ပေါ့နော် a pair of glasses စာကြည့်မြန်မာဆိုရင်တော့ reading glasses ပေါ့နော် now ဒီမှာအဝေးကြီးလမ်းမကြီးတွေကို highway လို့သုံးတယ်အင်္ဂလိပ်မှာကျတော့ motorways လို့သုံးတယ် M O T O R W A Y S ပေါ့နော်အင်္ဂလိပ်မှာလူတရားအုပ်ကိုရည်ညွှန်းရင် B L O K E block ဆိုတဲ့စကားကိုသုံးတယ်ဒီမှာကတော့ guy G U Y guy this guy that guy ဟိုလူဒီလူပေါ့ကွယ်တကယ်တော့ American ပြည်ထောင်စုဆိုတာကဥရောပနိုင်ငံအသီးသီးကနေလူမျိုးပေါင်းစုံလာရောက်ပြီးတော့အခြေချနေထိုင်ကြတဲ့နေရာလေအင်္ဂလန်နိုင်ငံတနိုင်ငံတွေကလာကြတာမဟုတ်ဘူးဒါပေမဲ့အင်္ဂလိပ်စကားကိုအဓိကဘာသာစကားဖြစ်နေသုံးဆွဲကြတော့ American English စကားပြောဖြစ်သွားတာပေါ့နော်အန်တီတို့လည်းငငယ်တုန်းကသင်လာရတဲ့အင်္ဂလိပ်စာအကျိုးအပိတ် broken english လေးတွေနဲ့ရောက်တဲ့အရာမှငပိတန်နဲ့ပြောကြရတာပဲလေ
အန်တီရဲ့တကယ်တော့ငပိတန်နဲ့ပဲပြောပြောတဲပုတ်တန်နဲ့ပဲပြောပြောတရမမှန်နဲ့ပြောနိုင်ရင်ပြီးတာပဲမဟုတ်လားလို့
အမလေးညွညွရေးဒီမှာကဒီလိုမဟုတ်ဘူးတော့အသံထွက်ကလေးမတူတာနဲ့ဘာတွေပြောနေရလဲဆိုတော့အကြည့်နဲ့အကြည့်ခံရတာအန်တီတို့မြန်မာတွေက a ကို a လို့ပြောလိုက်ရင်သူတို့နားတွေက e လို့ကြားကြတယ်လေစာလုံးပေါင်းပေါင်းပြလို့ a နေရာရောက်ရင်နှစ်ခါပြန်ပြောရတာခဏခဏပါပဲညွညွရေးအကောင်းဆုံးနည်းကတော့သူတို့ရဲ့အတန်အတွက်တွေကိုနားယင်အောင်ကိုလည်းနောက်ကနေလိုက်ပြီးတော့ဆိုလို့ရအောင်ရုပ်မြင်သံကြားတွေကိုကြည့်ပေးရတယ်ညညရေးကာလန်ဒေတန်လို့ပဲပြောရမလားအမေရိကန်တွေကအင်္ဂလိပ်စကားပြောကိုအမေရိကန်မှုပြုတယ်လို့ပဲပြောရမလားမသိပါဘူးညညရေးအမေရိကန်ပြည်ထောင်စုမှာပြောတဲ့အင်္ဂလိပ်စကားအသုံးနှုန်းတချို့ကိုဒီတစ်ပတ်ဗဟုသုတအဖြစ်တင်ဆက်ရင်းနဲ့သုတဆုံးလင်းအမေရိကန်တခွင်စီစဉ်ကိုဒီမှာပဲရနာပင်ပြပါရှင်
တော့ခင်ဆိုဝင်းစီစဉ်တင်ဆက်ခဲ့တဲ့သုတဆောင်လင်းအမေရိကန်တခွင်စီစဉ်ကိုအင်္ဂါနေ့မနက်ခင်းမှနောက်တစ်ချိန်နားဆင်နိုင်ပါလိမ့်ရှင်။အခုဒေါခင်မျိုးသက်စီစဉ်တင်ဆက်ပေးနေတဲ့သိပ္ပံနဲ့ဤပညာစီစဉ်ကိုနားဆင်ကြရမှာပါရှင်။
မြမရာဇဝင်ကိုပြောနိုင်မဲ့ AIRI မြို့ဝအနေတွေကိုပညာရှင်တွေစလေ့လာနေကြပါပြီ။ကမ္ဘာပေါ်မှာရှာရှာပပတဘာဝတိုင်းကျန်းနေတဲ့ AIRI မြို့ဝကျွန်းပေါ်ဒေသမှာဘာတွေဖြစ်ပျက်ခဲ့ပါသလဲ။ဘာအန္တရာယ်ရောရှိနေပါသလဲ။ဂျပန်အန်ဝါဘူမိသိပ်ပန်းနဲ့ဤပညာဌာနကဒေါက်တာမိုးကျော်သူကပြောပြပေးမှာပ
ါ။ကျွန်တော်ကအရာဝတီတိုင်းဒီပဋိမျိုးမှာမွေးတာဆိုတော့ဒီအရာဝတီမြို့ဝကျွန်းပေါ်မှာငငယ်တဲ့ကလည်းအချိန်ကြီးသွားလာနေထိုင်ခဲ့တာရဲ့ဘူမိတို့ပြတာဟိုသူတည်တည်ဖြစ်လာတဲ့အချိန်မှာလည်းဒီမြို့ဝကျွန်းပေါ်ကြီးကိုတောက်လျှောက်ကစိတ်ဝင်စားနေတာလည်းပါတယ်ပေါ့နော်ဒါပေမဲ့ဒီပြည်ပမှာပညာသင်နေရင်းနဲ့တကယ်တကယ်နေနေနေတွေးပြီးတော့စဉ်းစားမိတာတက်ကြတဲ့2000ခုနှစ်မှာပါ2000ခုနှစ်ကဒီဂျပန်နိုင်ငံကနိုင်ငံတကာသုတေသနစာတမ်းဖတ်ပွဲမှာအင်္ဂလန်က professor ဒီငယ်လေးတယောက်ကပြောသွားတယ်အရာဝီမြစ်ကြီးကနေပြီးတော့စီးဆင်းတဲ့ချလာတဲ့အနယ်ကြီးကပင်္ဂလာပင်လယ်အော်နဲ့ဒီမုဒ္ဒမပင်လယ်ကွမှာအထူးကြီးပဲအနယ်ကြီးထိုင်နေတယ်အဲ့ထိုင်နေတဲ့အနေတွေကိုလေ့လာတဲ့သူတေသနာကဘယ်လို့မှမလုပ်နိုင်သေးဘူးဒီကိစ္စကအများကြီးလုပ်ဖို့လိုအပ်တယ်ဆိုတဲ့ဟာမှာကျွန်တော်ပို့ပြီးစိတ်ဝင်စားသွားတယ်ပေါ့အဲ့မှာဒီသူတေပြည်နယ်လည်းမိတ်ဆက်စကားတွေပြောပြရင်လည်းအခုချိန်ဒီလည်းတောက်လျှောက်တွဲပြီးလုပ်ဖြစ်နေပါတယ်အဲ့ဒီကနေပြီးတော့တွားလိုက်တဲ့ဥစ္စာက2004ခုနှစ်မှာကျတော့ကံကောင်းတယ်ပဲပြောရမှာပေါ့ဒီဂျပန်နိုင်ငံမှာရှိတဲ့ကဘာကျော်သူတေတီတယောက်ကအာရှတိုက်ကြီးတစ်ခုလုံးမှာရှိတဲ့ Delta တွေအားလုံးကိုသူတေသနာ project ကြီးနဲ့လုပ်နေတယ်သူတေတီနဲ့တွေ့ဆုံခွင့်ရပြီးတော့သူကနေမှမြန်မာနိုင်ငံသားမလည်းတည်ရောဒီအေယာဝတီမြစ်ကြီးရဲ့သုတေသနလုပ်ငန်းကဘယ်လို့မှမလုပ်နိုင်ပြတဲ့အတွက်ကြောင့်သူ့ရဲ့ project တွေမှာထိုက်ကျင်တဲ့အတွက်ကြောင့်မို့အမြန်ဆုံးစူးစမ်းကြရအောင်စူးစမ်းပေးပါဆိုတာနဲ့အဲဒီကနေစပြီးတော့ထဲထဲဝင်ဝင်လုပ်ဖြစ်တာပါဒါပေမဲ့တည်တဲ့အတိုင်းနိုင်ငံရေးအခြေအနေအပြောင်းအလဲတွေနဲ့2009ခုနှစ်ဒီနာဂစ်မုန်တိုင်းကြီးဖြစ်တဲ့အချိန်မှာကျတော့အားလုံးပို့ပြီးတော့မလုပ်မဖြစ်တော့ဘူးအဲ့ဒါကဒီအေယာဝတီမြစ်ကြီးကနေပြီးတော့မြန်မာနိုင်ငံရဲ့တမိုင်းကျောင်းကိုလေ့လာတာတခုတည်းတည်းမဟုတ်ဖ ೇನೆ အနာဂတ်မှာဖြစ်လာမယ့်မြို့ဝကျွန်းပေါ်မှာရှိတဲ့ဘေးရန်တွေကိုဘယ်လိုဆက်ပြီးကာကွယ်နိုင်အောင်လုပ်ကြမလဲဆိုတဲ့အပိုင်းတွေပါတိုးလာပါတယ
်။ဘယ်လိုဘေးအန္တရာယ်တွေကြုံလာနိုင်ပါသလဲ
။ဖြစ်လာနိုင်တဲ့အန္တရာယ်တွေကအခုဆိုရင်တတော်ကလည်းပြုံးလာတဲ့အပိုင်းတွေရှိတယ်ဒီ mangrove တွေကလည်းအရန်ကိုနည်းပါတယ်ပြီးတော့မှဒီမြေကြီးကငကောနှိမ့်ရတဲ့အထက်မှာပင်လယ်ရေပြင်ကလည်းတက်တက်လာနေတယ်မြေကြီးကနေနေဥစားကကျွန်တော်ပြောရင်ကျွန်တော်တမိုင်းကြောင်ရှိပါတယ်အခုသူတည်တနာတွေကအခြားနောက်တစ်ခုပါဒီကဘာကြီးမှာအပူနွေးတဲ့ဖြစ်ကြီးဖြစ်ခဲ့ဘူးတယ်ပလက်စတိုဆင်းဆိုတဲ့ကဘာအဲ့ချိန်တုန်းကပင်လယ်ရေတွေကမြင့်တက်တဲ့ဥစားကအခုလက်ရှိအရာဝတီတိုင်းရဲ့ကမ်းရိုးတန်းကနေပြီးတော့ကုန်းတွင်ပိုင်း80ကီလိုမီတာလောက်ထိရေတွေပြင့်နေခဲ့တယ်ဆိုတဲ့တမိုင်းကြောင်လည်းတွေ့ထားပါတယ်ဆိုတော့80ကီလိုမီတာလောက်ထိရေတွေတက်လာခဲ့ဘူးတဲ့ရာဇဝင်ကကျွန်တော်တို့မှာရှိနေခဲ့ဘူးပါတယ်ပြီးတော့ဒီပင်လယ်ဆီလေးပဲဒီမြင့်တက်လာတဲ့ဥစားလည်းအခုကြည့်မယ်ဆိုရင်တစ်နှစ်ကို6 mm တစ်နှစ်ကို6 mm လောက်ထိဒီပြင်းတက်လာတဲ့ဥစားအရာဝတီတိုင်းမှာလည်းတွေ့ရတယ်ဆိုပြီးတော့ဒီသူတေသနဒီစာတမ်းထဲမှာရေးထားပါတယ်ခင်ဗျ
ကမ္ဘာတလုံးကျုံနေကြရတဲ့ပင်လယ်ရေမျက်နှာပြင်မြင့်တက်လာတဲ့အန်ဒီယန်ဟာအေရီမြို့ဝကျွန်းပေါ်ဒေသအတွက်ပိုးပြီးဆိုးနေတာကသူ့ရဲ့အနေထားနဲ့အမြင့်ဖြစ်ပါတယ
်အေရီမြို့ဝကျွန်းပေါ်ကြီးကအရန်ကိုမြေပြန့်ပြီးတော့နေဆိုတဲ့ဥစ္စာကပင်လယ်ရေပြင်အထက်ကို9မီတာတောင်မရှိဘူးအမြင့်မရှိဘူးဆိုတဲ့အချက်ကျွန်တော်တို့တွေကအဓိကစိုးရင်လာတာပ
ါဟုတ်ပါတယ်စိုးရင်လည်းအတိုင်းပဲနာဂစ်လိုသဘာဝအန်ဒီယန်နဲ့လည်းကြုံခဲ့ရတာပါဒါပေမဲ့အခုကြုံခဲ့ရတဲ့အတိုင်းလူပေါင်း3,400နီးပါးတည်ဆုံးခဲ့ရတဲ့အထိဖြစ်တယ်ပါဒလား
ဒီပမာရောက်နေတာလူတွေအတွက်ကတော့ပထမကြည့်လိုက်ရင်နာဂစ်မှာကျွန်တော်တို့ကကြိုတင်ပြင်ဆင်မှုတွေတေချာမလုပ်နိုင်ခဲ့ဘူးအားနေခဲ့တယ်ဒါကြောင့်မလို့လူတွေကမတည်တည်မဲ့တည်ရတယ်ဆိုတဲ့အပိုင်းလေးတွေကိုအဓိကထားပြီးတော့ပေါ့နော်သတင်းဌာနတွေကမြင်တဲ့အပိုင်းတွေပြောကြပေးမယ်အခုထဲထဲဝင်ဝင်သူတွေတနာနဲ့ပြန်ကြည့်လိုက်တဲ့ခါကျတော့ဂျပန်နိုင်ငံမှာလည်းဒီ2011ခုနှစ်ကငလျင်ကြီးနဲ့ဆူနာမီလာတဲ့အချိန်မှာလူတွေအများကြီးတည်တဲ့ကိစ္စဘာကြောင့်လဲဆိုတိနေရက်သားနဲ့ဘလို့ခေါ်မလဲလူရဲ့တက်တန်းတလျှောက်မှာမကြုံခဲ့ဘူးလို့ဆိုလူတွေကပေါ့ပေါ့ဆဆနေထိုင်ကြတယ်ဆိုတဲ့သဘောကအများကြီးအရေးကြီးပါတယ်အဲ့ဒါကြောင့်ပညာပေးတဲ့အဆင့်ကအရင်ကြီးတယ်ဆိုတော့ကျွန်တော်သဘောပေါက်ရတာပါနာဂစ်ဖြစ်တဲ့အချိန်မှာကျွန်တော်အရာဝတီတိုင်းကိုမုံတိုင်းကတဲ့တဲ့ကြီးဝင်လာပြီးတော့မှရေးကြီးတယ်ဆိုတဲ့ဥစ္စာကအရာဝတီတိုင်းမှာရာဇဝင်မှာမရှိခဲ့ပါဘူးတန်ခဲ့တဲ့နှစ်80တရာလောက်အတွင်းမှာအဲ့ဒါကအဓိကအသက်တခုပါနောက်တစ်ခုကအရန်ပြင်းတဲ့မုံတိုင်းကြီးကိုလာများကြိုတိပြီးမယ်ကုန်းပေါ်ကိုစပြီးတော့မုံတိုင်းကထိတဲ့အချိန် landfall လို့ခေါ်ပါတယ်အဲ့ဖြစ်တဲ့အချိန်ကတကယ်ကိုအရာဝတီတိုင်းရဲ့ရေအနေဆုံးမြေအနေဆုံးနေရာတွေကိုလူများဆုံးနေတဲ့နေရာကိုတဲ့တဲ့ကြတဲ့အပြင်ကို landfall ကတနေရာတည်းမှာရွေ့မသွားဘဲနဲ့မြန်မြန်မရွေ့ဘဲနဲ့အကြာကြီးနေတဲ့ဥစ္စာကရန်ကုန်ဒုက္ခရောက်သွားတာပါ
ဂျပန်မှာလည်းလူတွေအများကြီးတည်တယ်ဒီဆူနာမီကြောင့်တည်တယ်ဒီမြန်မာနိုင်ငံမှာလည်းဒီမုန်တိုင်းကြောင့်တည်တယ်ကြိုတင်မလုံနိုင်တာကြောင့်မဟုတ်ဘူးနားမလဲလို့မသိလို့ပေါ့နော်
မှန်ပါတယ်ခင်ဗျာ။နောက်တိတာတဲ့တစ်ချက်ကလေအဲ့ nugget ဖြစ်တဲ့အချိန်မှာ AR တိုင်းမှာလူတွေအများကြီးပြင်ဆင်ထားခြင်းမရှိပေါ့ဝတ်ထားတာနဲ့နေတဲ့ဘိုင်းတွေပါတဲ့အချိန်မှာသူ့ရဲ့အနောက်ဘက်ဘာမှမဝေးတဲ့ရခိုင်ကမ်းရိုးတန်းကမုံတိုင်းအမြဲခဏခဏကြကြုံမှုနဲ့ကွာနေလို့ပါလို့မဆိုတေချာပြင်ဆင်ထားတဲ့ကြောင့်သူတို့တွေကဘယ်လိုရှောင်တက်ရမယ်ဆိုတာအထိကိုသူတို့ကတေချာအလေးကျင့်ရနေပြီးတော့တော်တော်လေးတက်တာဆိုတဲ့ဘိုင်းတွေတွေ့ရပါတယ်။ရှေ့ဆက်ပြီးလောက်အောင်မယ် future work ကအရန်ကိုရင်းကြီးနေကျွန်တော်တို့ကပေါ့ဆိုတမိုင်းနဲ့တိဖို့လိုတယ်လက်ရှိရှိနေတဲ့အန်ရည်တွေကိုလည်းဘယ်လိုမျိုးလောက်ထိအသေးစိတ်သွားမလဲဆိုတဲ့ဥစ္စာမျိုး
ဟုတ်ဘာတွေဆက်ပြီးတော့လုပ်ဖို့ရှိပါလ
ဲဟုတ်ကဲ့ပါခင်ဗျာရော်ဒီဒေါ်တာကြီးမြေဝကျွန်းပေါ်ကြီးရဲ့အပြင်ဘက်ကနေထွက်ပြီးတော့ဒီပလယ်ထဲမှာတွင်းနဲ့တခုတွင်းနဲ့ဆိုရလဲမိသားဂျာကနန်းလေးမရှိတဲ့ဟာတခုကိုတူပြီးတော့မှသူ့ဒေသနာကိုတေချာတက်ခွဲပြီးလုပ်တဲ့ဟာနဲ့အဲ့ဒီကဂျာဒီကိုဒီမြေဝကျွန်းပေါ်ထဲမှာလဲအသေးစိတ်တွေထပ်ပြီးတော့အထောက်အကူပြုမဲ့အချက်လက်တွေရှာဖွေဖို့ကကျွန်တော်တို့အဓိကတာဂက်ပါဒီအဓိကတာဂက်ကိုလုံနိုင်ဖို့အတွက်ပထမစခဲ့တာကတော့တက်ကရစ်2002ခုနှစ်ကအိန္ဒိယနိုင်ငံကနေပြီးတော့သူ့ဒေသနာတိုင်းပြည်ရဲ့အချက်လက်တွေကအရန်ကိုအရေးပါတဲ့ဟာတွေတွေ့ခဲ့တဲ့ဆောင်အဲ့ဒါတွေကိုမူတည်ပြီးတော့ကျွန်တော်တို့အခုဆိုရင်အသေးစိတ်နေရာလေးတွေရွေးပြီးတော့အမေရိကန်ပြည်ထောင်စုရဲ့ပြီးတော့အခုဂျပန်နိုင်ငံကနေပြီးတော့ကျွန်တော်လည်းပါဝင်မဲ့ဥစ္စာကတော့လာမယ့်နှစ်ကနေစပြီးတော့တကုံတက်ကတူနဲ့ပသိမ်တက်ကတူကဆရာတွေငယ်တွေနဲ့အတူတွဲပြီးတော့အိုက်ကဆရာ၁၀ယောက်ကိုဂျပန်နိုင်ငံကိုခေါ်ယူပြီးတော့တရုတ်နိုင်ငံနဲ့ဗီယက်နမ်နိုင်ငံကအလားတူဒေတာတွေကိုသူ့ပြည်သနာတွေကိုအမြင်ချင်းဖလဲကိုယ်တိုင်တက်ခွဲကိုယ်တိုင်လေ့လာပြီးကိုယ်တိုင်လုပ်ပေးနိုင်တဲ့အဆင့်ကိုလုပ်ဖို့နောက်ထပ်၃နှစ်မှကျွန်တော်တို့စီစဉ်ထားပါတယ်ပြီးတော့ဒီလအကုန်မှာပဲရန်ကုန်မြို့ဒီ Novotel Hotel မှာမီဆာဆိုတဲ့ကျွန်တော်တို့အတုံးချကဘာမြေဆိုင်ရာသုတေသနကွန်ဖရင့်နှစ်နှစ်တခါလုပ်တဲ့ကွန်ဖရင့်မှာပဲဒုတိယအကြိမ်မြောက်ပေါ့နော်ဒီ Marine Geology အနော်ဘူမိပြည်သားနဲ့ပတ်သက်တဲ့ workshop တစ်ခုကိုလုပ်ပြီးတော့မှအခုကျွန်တော်ပြောခဲ့တဲ့သုတေသနအစ်စ်တွေကိုရှာဖွေတွေ့ရှိခဲ့တဲ့ပညာရှင်တွေအမေရိကန်ကပညာရှင်တွေကိုယ်တိုင်လာပြီးတော့သူတို့နဲ့အတူဆွေးနွေးပြီးတော့ရှေ့ဆက်ကိုဘာတွေလုပ်တင်နေဆိုတဲ့လမ်းကြောင်းကိုလည်းကျွန်တော်တို့ရွေးချယ်ကြမှာပါ
အီယာဝရီကိုပညာရှင်တွေလေ့လာကြကြတဲ့အဓိကအချက်ကမြစ်ကြောင်းထိပ်ပိုင်းမှာဆယ်ရီမဆောက်သေးတာကြောင့်ပါ
ဒီရန်စီမြစ်တို့လိုမဲခေါင်ကူနေမှာလို့မြစ်ဝဲထိပ်မှာဆယ်ကြီးမဆောက်သေးတဲ့အတွက်ကြောင့်ကျွန်တော်တို့တွေကအလဲပို့ချမှုကတဘာဝအတိုင်းပဲလာနေသေးတယ်တဘာဝအတိုင်းလာနေတာမဟုတ်လို့လဲနိုင်ငံတကာကပညာရှင်တွေကတဘာဝပေါ်မှာတဘာဝအတိုင်းကြံနေသေးတဲ့မြစ်ကြီးအကြီးတစ်ခုကိုလေ့လာဖို့ကအကောင်းဆုံးအရာဒီမြစ်ပါပဲဆိုပြီးတော့အခုအများစုကလာနေကြတဲ့အပိုင်းတွေပါပါပေါ့နော်
ဒေါက်တာမိုးကျော်သူရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့နည်းပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှပြန်ပြီးဆောင်ကြအောင်နော
်ဒေါက်ခေမျိုးသက်စီစဉ်တင်ဆက်ပေးနေတဲ့သိပ္ပံနဲ့နည်းပညာစီစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်အခုထုတ်လွှင့်ပေးနေတဲ့ည9:00ကနေ 10:00 အထိအစီအစဉ်အစဆုံးကိုအတန်လွှင့်ချိန်ပြီးပြီးချင်းည 10:00 ကနေ 11:00 အထိပထမ9:00ဝက်မှာလိုင်းလက်မီတာ190 kHz 1595နဲ့အတူလိုင်းဒိုမီတာ25လိုင်းဒိုမီတာ32တို့ကနေပြန်ပြီးတော့နားဆင်နိုင်ကြပါတယ်မနေ့ဖက်စနေနေ့မနေ့ဖက်အစီအစဉ်ထဲမှာတော့စောစောကထုတ်လွှင့်ပေးခဲ့တဲ့သတင်းပတ်စင်ကဏ္ဍတွေကအမျိုးသမီးကဏ္ဍနဲ့သိပ္ပံနဲ့နည်းပညာအစီအစဉ်တွေကိုပြန်ပြီးတော့နားဆင်ကြရမှာဖြစ်ပါတယ်ရှင်အခုစနေနေ့တောက်ကြနေညပိုင်းထိတ်တန်းရောက်နေတဲ့သတင်းအချင်းချုပ်ကိုကိုအောင်လင်ဦးကပြောပြပေးပါမယ်ရှင
်အမေရိကန်သမ္မတဒေါ်နယ်ထရန့်ပေါ်အရေးယူနိုင်ရေးစုံစမ်းစစ်ဆေးနေတဲ့အောက်လွှတ်တော်မှာရာထူးကဖယ်ရှားခံခဲ့ရတဲ့ယူကရိန်းနိုင်ငံဆိုင်ရာအမေရိကန်သမ္မတကြီးထွက်ဆိုနေပါတယ်မိကုံးထုတ်ဆရာကောင်းတဲ့လူတွေရဲ့မောမမှန်ပြောတာတွေကိုအခြေခံပြီးသမ္မတကြီးတယောက်ကိုဆွေးရောက်ကရာထူးကဖြုတ်ဖို့ဆုံးဖြတ်ခဲ့တာမယုံနိုင်စရာလို့ရဖြစ်နေလေသမ္မတကြီးဟောမရီယာဗန်နိုဗစ်ကသူ့ကိုရာထူးကဖယ်ရှားခံရခြင်းမှာပြောဆိုထားပါတယ်အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့ပုဂ္ဂိုလ်ရေးဆန်ရှင်နေရူရီဂျူလီယာနီပေါ်ဆွေးအပ်ရှင်တွေကစုံစမ်းစစ်ဆေးမှုတွေစတင်လိုက်ပြီဖြစ်တဲ့အကြောင်း Bloomberg သတင်းဌာနကပြောလိုက်ပါတယ်ဗန်နိုင်းဆန်ရဲ့စီမင်းစည်းကမ်းတွေပေါက်ပြမှုရှိမရှိပြည်ပနိုင်ငံတစ်ခုအတွက်အကျိုးဆောင်ဖြစ်တည်ဝင်မှတ်ပုံတွေမှုပြောက်ကွက်မှုစတဲ့ဆွဆွဲချက်တွေနဲ့စုံစမ်းနေတာဖြစ်တယ်လို့လည်းသတင်းကဖော်ပြခဲ့တာပါအမေရိကန်ပြည်သူကယ်လီဖိုးနီးယားပြည်နယ်တောင်ပိုင်းအထက်တန်းကျောင်းတစ်ခုမှာကျောင်းသားတယောက်ကသူ့ရဲ့16နှစ်ပြည့်မွေးနေ့မှာကျောင်းသားနှစ်ယောက်သေဆုံးတဲ့ဒီပြစ်ခတ်မှုဖြစ်ပွားခဲ့ရတဲ့အကြောင်းရင်းကိုတာဝန်ရှိသူတွေစုံစမ်းနေပါတယ်။လော့စ်အန်ဂျလိစ်မြို့စင်တာကလာရီတာမှာရှိတဲ့ဆော့ကတ်စ်အထက်တန်းကျောင်းမှာပြစ်ခတ်မှုကြောင့်အသက်16နှစ်အရွယ်ကျောင်းသူတူနဲ့အသက်14နှစ်အရွယ်ကျောင်းသားတယောက်တို့သေဆုံးသွားခဲ့ကြတာပါ။မြန်မာနိုင်ငံကတိုင်းဒေသတွေမှာကြီးလေးတဲ့လူခွေချူပေါက်မှုတွေကျူးလွန်နေတယ်ဆိုတဲ့ဆွဆွဲချက်နဲ့ဆုံးဖြတ်ချက်တည်းရဲ့ချက်မှတ်နိုင်ရေးကုလသမဂ္ဂမှာအဆိုပြုလိုက်ပါတယ်။ကုလသမဂ္ဂပါဝင်ခိုင်လုံတဲ့စုံစမ်းမှုတွေကရရှိထားတဲ့သတင်းချက်လက်စီရင်ခံစာရေးရရခိုင်ကချင်းနဲ့ရှမ်းပြည်နယ်တွေပါဝင်နိုင်ငံတော်မှာလူခွေချူပေါက်မှုတွေအကြီးအကျယ်ဆက်လက်ဖြစ်ပွားနေတဲ့အပေါ်ရှုတ်ချကြောင်းလဲဆုံးဖြတ်ချက်ကိုပူးတွဲအဆိုပြုခဲ့တဲ့အမေရိကန်ပြည်သူကမနေ့ကကုလသမဂ္ဂထွေထွေညီလာခံရဲ့တတိယကော်မတီမှာတင်သွင်းတဲ့ဆုံးဖြတ်ချက်မူကြမ်းနဲ့ပတ်သက်လို့ပြောဆိုထားတာပါ။
တောက်ကြနေညာပိုင်းထိုက်တန်းရောက်နေတဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးပြောပြပေးသွားတာပါ။အခုညအစီအစဉ်ထုတ်လွှင့်ရမှုကကိုရနိုင်ဖြစ်ပြီးအတန်ဖတ်အင်ဂျင်နီယာကတော့ Aiden Urku ဖြစ်ပါတယ်ရှင်။မနက်ဖြန်စတေနေ့မနက်ဖြန်6နာရီကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ32 40 48ဒုတိယနိုင်ဝတ်မှာလိုင်းလမ်းမီတာ190 kHz 1595တို့ကနေတိုက်ရိုက်နားဆင်နိုင်ကြပါတယ်။ VOA သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေရှင်။
This program has come to you from the Voice of America, Washington.